Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမော်ပါရှင
်။ကျမစုမြတ်မော်ပါရှင်။ဒီကနေ့ညနိုင်ငံတကာသတင်းတွေကိုတော့ဥကြမောင်တန်းနဲ့အတူချင်းညပေးသွားပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့မကြခင်မှာနားဆင်ရဖို့ရှိသလိုမျိုးဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့အမှုသုံးမှုကိုမနှက်ဖြန်မှာတော့အပိသက်အမိန့်ချတော့မှာဖြစ်ပါတယ်။
ဒီ905ခါနဲ့ဒီတော့ဝါးပြီးနဲ့တွေ့ထားတဲ့ဟာကမနှက်ချင်မိတ်ချမှာတော့ဝါးပြီးက25နဲ့30ပေါ့နှစ်ခုမိတ်ဝဲကျွန်တော်တို့စောင့်ကြည့်ရအောင်ပေါ့ဒီနေ့လောက်ဆိုရင်တော့ပြည်ရပြီပေါ့
ဒေါက်တာဇော်မြင့်မောင်ရဲ့ရှင်နေ VOA မြန်မာပိုင်းကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်အကျန်းဖတ်နှိမ်နှင်းမှုနဲ့အပြည့်မရနိုင်ဘူးလို့စစ်ကောင်စီကို NCA အပြည့်အဖွဲ့ကတတိပေးလိုက်ပါတယ်စလင်းကြီးဒုံတော်ကျေးရွာသားကိုဦးကတော့ကြီးထိမှန်ပြီးတော့မီးရှို့တက်ဖြတ်ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။တပည့်ရင်အနောက်ချမ်းကျေးရွာတွေမှာတော့တိုက်ပွဲတွေဖြစ်လို့ဒေသခံကထောင်ချီပြီးတော့ဘေးလွတ်ရာကိုပြေးနေရပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန်းနာတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မှာကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရည်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ဒီဇင်ဘာ9ရက်မှာအွန်လိုင်းပေါ်ကနေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်တွေအင်အားတိုးချနေတာမို့ရုရှားကယူကရိန်းနိုင်ငံကိုဝင်တိုက်မှစိုးရိမ်နေချိန်မှာပဲအမေရိကန်နဲ့ရုရှားကောင်ဆောင်တွေဆွေးနွေးကြမှာပါ။ယူကရိန်းနယ်စပ်မှာတင်းမာနေတဲ့အခြေအနေကြော့သွားအောင်လို့သမ္မတဘိုက်ဒန်ကတန်တမာရေးနည်းလမ်းနဲ့ပြောကြားမယ်လို့မျှော်လင့်ရတယ်လို့ရုရှားအနေနဲ့အိန္ဒိယနိုင်ငံငယ်တွေအရင်ဆိုဗီယက်ပြည်ထောင်စုကခွဲထွက်ထားတဲ့နိုင်ငံတွေအပေါ်စစ်ဝင်တရင်တန်ခတ်အရေးယူမှုတွေခံရမယ်ဆိုတော့ပြတ်သားတဲ့သတိပေးချက်တွေလုပ်မယ်လို့လည်းမျှော်လင့်ရပါတယ်။ယူကရိန်းကိစ္စကိုအဓိကထားမှဖြစ်ပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့အင်ဘူရိုပြောခွင့်ရဂျန်ဆာကီကအခုလိုပြောကြားပါတယ်။
It's also an opportunity to discuss a range of topics in the U.S. and Russia relationship, including strategic stability, cyber, and regional issues. But you can certainly expect that our concerns about the
American and Russia ဆက်ဆံရေးနဲ့တက်ဆိုင်နေတဲ့မဟာမြူဟာမြောက်တည်ငြိမ်မှု cyber လုံခြုံရေးနဲ့ဒေတာရင်းကိစ္စတွေကိုလည်းဆွေးနွေးဖို့အခွင့်အလမ်းတရားဖြစ်တယ်လို့အင်ပြီးတော့ပြောခွင့်ရကပြောကြားသွားတာပါ Crimea ဒေသကို2014ခုနှစ်တုန်းကရုရှားနိုင်ငံကျူးကျော်မသိမ်းပိုက်ခင်ဝါဒဖြန့်ခဲ့တယ်လို့ Ukraine အစိုးရနဲ့ပတ်သက်တဲ့သတင်းမှားတွေကိုရုရှားအစိုးရကအင်တာနက်ပေါ်မှာအကြီးအကျယ်ဖြန့်နေတယ်လို့ American အစိုးရတာဝန်ရှိသူတွေကပြောပါတယ် Ukraine ကိုဇန်နဝါရီလအစောဆုံးထားပြီးတော့စစ်မျက်နှာပေါင်းစုံကနေဖြန့်ကျက်ကျူးကျော်နိုင်ဖို့အတွက် Ukraine နိုင်ငံနေဆက်တလျှောက်ရုရှားကစစ်အင်အား13,000ခွဲအထိကိုသမ္မတပူတင်ဖြန့်ချဖို့အစီအစဉ်ရှိတယ်လို့လည်းအမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကပြီးခဲ့တဲ့သတင်းပတ်ကသုံးသပ်ချက်ထုတ်ပြန်ခဲ့ပါတယ်။ရုရှားနိုင်ငံကတော့ယူကရိန်းနိုင်ငံကိုစစ်ဝင်တိုက်ဖို့အစီအစဉ်မရှိဘူးလို့ညှင်းဆန်ထားပါတယ်ရှင်
။ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးချထားလာတဲ့အခြေအနေကိုသမ္မတဂျိုးဘိုင်ဒန်ကဥရောပမဟာမိတ်တွေနဲ့မနေ့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရုရှားသမ္မတပူတင်နဲ့ဒီနေ့အင်္ဂါနေ့မှာမတွေ့မီအခုလိုကြိုတင်ညှိနှိုင်းကြတာဖြစ်ပါတယ်။ NATO ဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ UK ပြင်သစ်ဂျာမနီနဲ့အီတလီတာဝန်ရှိသူတွေနဲ့ပြောဆိုဆွေးနွေးကြတာပါယူကရိန်းနဲ့စအနီးမှာရုရှားကတပ်သား 9,000 ကိုချထားတယ်ဆိုတဲ့အချက်လက်ကိုအမေရိကန်ထောက်လှမ်းရေးကအတိအပြုဆုံးဖြတ်တတ်ပြီးဖြစ်ပါတယ်ဘိုင်ဒန်ဆိုရဲ့နာမည်မဖော်လို့တဲ့အရာရှိတဦးရဲ့အလို့ရဆိုလို့ရှိရင်တော့နာမည်နဲ့အစောပိုင်းမှာကျူးကျော်စစ်ဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ဒါပေမဲ့ကျူးကျော်တိုက်ခိုက်ဖို့ပူတင်ကဆုံးဖြတ်ပြီးမပြီးကိုတော့အမေရိကန်နေနဲ့ဆုံးဖြတ်လို့မရသေးဘူးလို့ဒုတိယတာဝန်ရှိသူတူကပြောပါတယ်အမေရိကန်ကတမ်းမြန်ရေးယူလာနိုင်တာတွေကတော့စီးပွားရေးရပိတ်ဆို့ရေးယူတာယူကရိန်းစစ်တပ်ကိုတိုးပြထောက်ခံတာဒေသတွင်းနေတိုးမဟာမိတ်တွေရဲ့စည်ရေးစွမ်းဟီကိုမြင့်တင်ပေးတာတွေပဲဖြစ်ပါတယ်။ကျူးကျော်တိုက်ခိုက်ခဲ့ရင်ရုရှားအတွက်ပေးဆက်ရတာကြီးမားပါလိမ့်မယ်လို့လည်းအမည်မဖော်လို့တဲ့အဆိုပါတာဝန်ရှိသူကပဲပြောကြပါတယ်။ပူတင်နဲ့တွေ့ပြီးတဲ့အခါယူကရိန်းသမ္မတနဲ့လည်းလာမယ့်ရက်တွေမှာတွေ့ဖို့သမ္မတဘိုင်ဒန်ကစီစဉ်ထားပါတယ်။
တရုတ်နိုင်ငံမှာရှင်းနစ်ဆန်းကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ပြည်ထောင်စုကတန်တမာရေးနည်းအရတပိတ်မှောက်တယ်လို့ကြေညာတာကအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအလေးထားဆွေးနွေးနေတဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေလိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးကိုအားကစားကိစ္စနဲ့မရောလိုက်ဖို့အတွက်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရချောင်းလီရှန်းကဒီကနေ့အခုလိုပြောကြားပါတယ်
။美方做法严重违背奥林匹克宪章确立的
အိုလံပစ်ပဒိညာနဲ့မှာပါတဲ့အားကစားမှာနိုင်ငံရေးမပါရဘူးဆိုတဲ့မူကိုအမေရိကန်ရဲ့လောက်ရကအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်တယ်လို့စီးလုံးညီညွတ်ရမယ်ဆိုတဲ့အိုလံပစ်ဆောင်ဘုတ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကပြောကြားခဲ့တာပါအမေရိကန်ရဲ့လောက်ရအပေါ်တရုတ်နိုင်ငံကမကျေနပ်စွာကန့်ကွက်တယ်လို့လည်းသူကပြောကြားပါတယ်တရုတ်ဘက်ကတံပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသမှာလူနည်းစုဝေကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတဲ့အတွက်2022ခုနှစ်ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုဘိုင်ဒန်အစိုးရကတပိတ်မှောက်တယ်လို့အင်ပီရိုပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တန်တမာရေးအရာတပိတ်မှောက်တဲ့အတွက်အိုလံပစ်ပွဲတော်အခမ်းအနားတွေကိုအမေရိကန်အစိုးရတာဝန်ရှိသူတဦးတယောက်မှတက်ရောက်မှာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်အားကစားသမားတွေအနေနဲ့တော့အားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်ခွင့်ရှိပါတယ်။အမေရိကန်အားကစားသမားတွေရဲ့နောက်မှာတရားရဂိုင်းနှုတ်အပြည့်အဝထောက်ခံအားပေးနေမှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရကပြောကြားခဲ့ပါတယ်ရှင်
။ဒီဇင်ဘာလ9ရက်နေ့ဟာပလဲစိတ်ကန်းကိုဂျပန်ကတိုက်ခိုက်ခဲ့တဲ့အနှစ်80မြောက်နေ့ဖြစ်ပါတယ်။အမေရိကန်စစ်ပြန်တွေအတွက်ပလဲစိတ်ကန်းမှာကြာဆုံးသွားခဲ့ကြတဲ့ရဲဘော်များနဲ့လူပုဂ္ဂိုလ်များအပေါ်အောင်းမေပွဲအခမ်းအနားကိုဒီကနေ့ကျင်းပခဲ့ကြပါတယ်။ဂျပန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်ဖက်နဲ့အရက်ဖက်လူစုစုပေါင်း2400ကျော်ကြာဆုံးခဲ့ရတယ်လို့သင်္ဘောအစီး20နီးပါးနဲ့တိုက်လေရင်300ကျော်လဲပြစီခဲ့ရတာပါဒီအောင်မေပွဲခါနာကိုပလက်စိတ်ကန်တိုက်ခိုက်မှုမှာအသက်ရှင်ကျန်ခဲ့တဲ့စစ်ပြန်ရဲဘော်40နီးပါးအပါအဝင်ဒုတိယကွာစစ်ပြန်ရဲဘော်150လောက်တက်ရောက်ကြပါတယ်အမေရိကန်နိုင်ငံဟာဝိုင်ဤပြည်နယ်မှာရှိတဲ့ပလက်စိတ်ကန်အောင်မေပွဲအမျိုးသားအထိမ့်မှအဆောက်အုံမှာကျင်းပလာဖြစ်ပါတယ်လွန်ခဲ့တဲ့အနှစ်80တုန်းကတိုက်ခိုက်တာစတင်ခဲ့ပြီးတဲ့နောက်မနေ့9:55မိနစ်အချိန်မှာကြာဆုံးသွားသူတွေကိုငြိမ့်စိတ်စွာအောင်မေသတိရကြဖို့လည်းဒီစီစဉ်နဲ့မှာပါရှိပါတယ်အသက်ရှင်ကျန်ခဲ့ကြသူစစ်ပြန်ကြီးတွေဟာအခုခါမှာအသက်90အထက်မှာရှိနေကြပါပြီ။အဲ့ဒီတိုက်ခိုက်မှုနောက်တည့်မှာပဲအမေရိကန်ကဂျပန်ကိုစစ်ကြီးညာခဲ့ပြီးဒုတိယကမ္ဘာစစ်ထဲကိုအမေရိကန်ဝင်ရောက်လာခဲ့တာဖြစ်ပါတယ်။စစ်သည်တော်တွေရဲ့အဲ့ဒီနေ့ကသူရတပ်တွေကိုပြန်နေသတိရကြပြီးသူတို့ရဲ့ဆွလုံမှုတွေကိုအမတ်တရအောင်မြင်ကြဖို့အမေရိကန်ပြည်သူတွေအားလုံးကိုကျွန်တော်တိုက်တွန်းပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကဒီလဆော့ဖိုက်မှာကျင်းပခဲ့တဲ့ပရက်စိတ်ကန်တမျိုးသားလုံးအောင်မြင်ပွဲနေ့အထိမ်းအမှတ်အခမ်းအနားမှာပြောကြခဲ့ပါတယ
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်
ဒီဇင်ဘာလ9ရက်အင်္ဂါနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသားအမတ်ကြီးအဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဆိုင်းထားဖို့အတွက်ကုလသမဂ္ဂထွေထွေညီလာခံကတနင်္လာနေ့ကဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်လက်ရှိတာဝန်ထမ်းနေတဲ့သားအမတ်ကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုသားအမတ်ကြီးအဖြစ်ဆက်လက်တာဝန်ယူသွားရမှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီတို့ကကုလသမဂ္ဂမှာလက်ရှိတာဝန်ထမ်းနေကြသူတွေနေရာမှာသူတို့ကိုစားပြုတဲ့တပ်အမတ်ကြီးတွေနဲ့အစားထိုးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ကိုစားပြုတန်တမန်ရွေးချယ်ရေးကော်မတီဝင်တွေပြီးခဲ့တဲ့သတင်းပတ်ထက်ဆွေးနွေးပြီးတော့အထွေထွေညီလာခံကိုအကြံပြုတင်ပြခဲ့တာပါဒါကြောင့်အထွေထွေညီလာခံမှာမဲခွဲခြင်းမရှိဘဲတပ်အမတ်ကြီးအဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဆိုင်းထားဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုတန်တမန်ရေးနည်းလမ်းနဲ့ဖြေရှင်းဖို့အတွက်ဆက်လက်တွန်းအားပေးသွားမယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်ရှင်
ရှင်းတော်ရှာနိုင်ငံများဖွဲ့အာဆီယံဖွဲ့ရဲ့လက်ရှိအလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကလာမယ့်လအစောပိုင်းမှာမြန်မာနိုင်ငံကိုတရားဝင်နှောင်းမှာဖြစ်ပြီးရှင်းတော်အာရှနိုင်ငံများအသင်းအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားယိုယွင်းနေတဲ့ဆက်ဆံရေးကိုပြည်နယ်အောင်ဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအင်္ဂါနေ့ကပြောကြားပါတယ်ဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးဦးဝနမောင်လွင်နဲ့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနောင်းပင်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်အဒီလိုတွေ့ဆုံအောင်မှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စီကဖိတ်စာဆောင်ကိုလက်ခံရပြီးတဲ့နောက်အခုလိုဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကကြေညာလိုက်တာပါ ဝန်ကြီးချုပ်ဟွန်ဆောင်ချီစင်ဟာစစ်တပ်ကအနာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခရီးစဉ်နဲ့ဖြစ်ပါတယ်။ရူရဲနိုင်ငံကလက်ချဥက္ကဋ္ဌဖြစ်တာဝီယူကျင်းပခဲ့တဲ့အောက်တိုဘာအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုမဖိတ်ကြားခဲ့ပါဘူး။ဒါပေမဲ့လာမယ့်နှစ်မှာမြန်မာနိုင်ငံပါဝင်အဖွဲ့ဝင်ဆက်နိုင်ငံစလုံးအစည်းအဝေးတယောက်တည်းနဲ့လုံးဝန်ကြီးချုပ်ဟွန်ဆောင်ကပြောကြားထားပါတယ်။
ရိုဟင်ဂျာတွေပေါ်အကြမ်းဖက်တဲ့အထိအမုန်းတရားတွေပြန်ပွားစေတဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကိုမက်ဒဲလို့အခုနာမည်ပြောင်းလိုက်တဲ့ Facebook လူမှုကွန်ရက်ကုမ္ပဏီကထိထိရောက်ရောက်အရေးယူမကင်တွယ်ခဲ့ဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကဆက်ဆွဲပြီးတော့ကုမ္ပဏီကိုဒေါ်လာ150ဘီလီယံယောချေးပေးဖို့အတွက်အမေရိကန်ပြည်ထောင်စုမှတရားဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပဋိပက္ခအတွင်း Facebook ပေါ်မှာအမုန်းတရားတွေခွဲခြားမှုတွေသတင်းမှားတွေဖော်ပြမှုကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေဖြစ်ပေါ်စေခဲ့တယ်လို့ရိုဟင်ဂျာအဖွဲ့ကပြောကြားပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကတရားရုံးမှာအမှုဖွင့်ခဲ့ပါတယ်။အမေရိကန်မှာအခုလိုတရားဆွဲတဲ့တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရှိတဲ့ Facebook ရုံးကိုလည်းဗြိတိန်ရှင်းနေတွေကတရားဆွဲတဲ့ကိစ္စအတိပေးစာပေးပို့ခဲ့ပါတယ်။ဒီတရားဆွဲမှုနဲ့ပတ်သက်လို့ Meta ကုမ္ပဏီဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုရဲ့အင်တာနက်ဥပဒေအရ Facebook ပေါ်ကရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကုမ္ပဏီကတာဝန်ယူစရာမလိုပါဘူး။ဒါပေမဲ့အဲ့လိုကုမ္ပဏီအပေါ်အကာအကွယ်ပေးထားခြင်းမရှိတဲ့မြန်မာနိုင်ငံဥပဒေကိုအသုံးပြုနိုင်အောင်ကြိုးစားမယ်လို့တရားစွဲတဲ့ရိုဟင်ဂျာတွေဘက်ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ဘယ်ဥပဒေကိုသုံးမလဲဆိုတာကတော့ရှင်းရှင်းမသိရသေးပါဘူး။တခြားနိုင်ငံတွေမှာယင်းနှိမ့်ညှို့နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေလူ့အခွင့်အရေးချိုးဖောက်မှုရှိရင်အဲ့ဒီသက်ဆိုင်ရာနိုင်ငံရဲ့ဥပဒေနဲ့အမေရိကန်တရားရုံးတွေမှာတရားစွဲလို့ရပါတယ်။အခု Facebook ကိစ္စမှာတော့စီလျော်မှုရှိမရှိမသိကြဘူးလို့အမေရိကန်ဥပဒေကျွမ်းကျင်သူတချို့ကပြောပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းအမုန်းတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့ကြံကြခဲ့တဲ့ဆိုတာကို Facebook ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုပြောထားပါဗျ။အဲ့ဒီကလေးကစားလို့သူတို့ကုမ္ပဏီပိုင်း Facebook Instagram စတဲ့ platform တွေပေါ်မှာရေးသားဖော်ပြမှုတွေကိုစစ်စစ်ဖယ်ရှားခဲ့တယ်လို့ပြောကြားခဲ့ပါဗျ။2018ခုနှစ်ဩဂတ်လနောက်ပိုင်းကစားလို့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးတော့ရခိုင်ပြည်နယ်ဘက်ကရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်တပ်ကတော့မတည်ငြိမ်မှုတွေကိုနှိမ်နှင်းတာသာဖြစ်တယ်လို့ပြောပြီးတော့စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေမလုပ်ဘူးလို့ညင်းဆန်ခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံနယူးယောက်မြို့ကပုဂ္ဂလိကလုပ်ငန်းဝန်ထမ်းအားလုံးဟာကိုဗစ်ကာကွယ်ဆေးပထိုးမနေရထိုးရမယ့်မိန့်ကိုဒီဇင်ဘာ29ရက်စပြီးလိုက်နာမယ်လို့မြို့တော်ဝန်ဘယ်ဒီဘလစီယိုကတင်းလာနေကကြီးညာလိုက်ပါတယ်သူ့ရဲ့မြို့တော်ဝင်တက်တန်းကုန်မှုတလားတောင်မကျန်တော့တဲ့အချိန်မှာအခုလိုကြီးညာချက်ထွက်လာပါလားအဲ့ဒီပြဌာန်းချက်ဟာလုပ်ငန်းပေါင်း 38,400 ပေါ်တက်ရောက်မှာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတမောင်တန်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစွဲဆိုထားတဲ့အမှုသုံးမှုကိုမနက်ဖြန်မှာအပီးသက်အမိန့်ချဖို့ရှိနေပါတယ်လို့ရှင်နေတွေကပြောပါတယ်ဒီနောက်ဆုံးအမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းမတ်မြသစင်အောင်ပြောပြပေးပါရှင်
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုတွေကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြန်းအောင်လှုံ့ဆော်လှုပ်ဆောင်မှုလို့ခေါ်တဲ့ရာဇဒတ်ကြီးပုံမှန် 905 ခကွေအမှုနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုနှမှုဖြစ်တဲ့ပုံမှန် 25 ပုံမှန် 30 ကကြီးအမှုစတဲ့အမှုနှမှုကိုမနေ့ဖြန်မှာအပိသက်မိန့်ချမှတ်ဖို့ရှိတယ်လို့ဒေါက်တာဇော်မြင့်မောင်ရှိနေက VOA ကိုပြောပါတယ
်။ဒီ905ခနဲ့ဒီတော့ဝဘေးနဲ့တွဲထားတဲ့ဟာကမနေ့ဖြန်မိန့်ချမှာ
February 10ရက်စစ်တပ်အနာသိမ့်ပြီးတဲ့နောက်ပိုင်းမှာ NLD ပါတီကနေပြီးတော့ထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်းတာဝန်ရှိသူတွေအနေနဲ့ဒေါက်တာဇော်မြင့်မောင်ကိုပုံမှန် 905 ခနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။2021ဇန်နဝါရီလကကျုံမြူယူပြီးမှပြုလုပ်ခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးနဲ့တဦးအသိပေး3ပေးမိသားစုစီမံချက် version 3ဖွင့်ပွဲကိစ္စမှာလေတဘာဝဘေးဥပဒေပုံမှန် 25 နှစ်ရောပုံမှန် 30 နှစ်ပါညှိဆိုနေဆိုပြီးတော့တရားဆွဲဆိုထားတာပါဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ကာလအတွင်းမှာဈေးကုသစရိတ်နဲ့ပါတီရုံးမြေနေရာကိစ္စဆောင်ရွက်မှုတွေမှာအာဂရိလိုက်စားမှုရှိခဲ့တယ်ဆိုပြီးအာဂရိလိုက်စားမှုနဲ့ရွေးကောက်ပွဲကာလမလျော့ဩဇာတုံးပြီးတော့မဲအလွဲတုံးစားမှုလုပ်တယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့လည်းရင်ဆိုင်နေရပါတယ်။လက်ရှိအမှုကြမ်းနာစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့ရှေ့နေကအခုလိုပြောပါတယ်။
ကျန်တဲ့ဒီအဂရိမှုတွေကတော့ဒီလိုတရားလူရတ္တိကြီးစစ်တုံးပေါ့ဆိုတော့ကိုဆရာကိုထပ်ဆွဲတဲ့ဒီရေကောက်ပွဲမှုတွေကကိုတရားလူစိုက်ကိုစစ်ပြီးသွားတယ်နော်မင်းကတရားလူစာဆက်တာဆိုတော့ဟုတ်ကဲ့ဆိုရေကောက်ပွဲမှုကိုရေကောက်ပွဲဥရီနဲ့မဆွဲဘဲနဲ့ကျွန်တော်ဇာတ်ကကြီးနဲ့ဆွဲတာ
ကင်ဆာဝေဒနာခံစားနေရသူဒေါက်တာဇော်မြင့်မောင်ဟာဖန်စီထိန်သိမ်းခံရပြီးတဲ့နောက်ပိုင်းမှာကိုဗစ်ရောဂါကိုပြင်းပြင်းထန်ထန်ခံစားခဲ့ရသူလည်းဖြစ်ပါတယ်။ကျန်းမာရေးအခြေအနေအရအမခံရဖို့အချင်းချင်းလျှောက်ထားခဲ့ပေမဲ့ပယ်ချခံခဲ့ရပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဆွဲဆူချက်တွေကိုတစ်ခုပြီးတစ်ခုရင်ဆိုင်နေရပါတယ်
။ပေါ်ပေါက်ချက်ရတော့ဒီဆရာတို့ကကင်းလွတ်ခွင့်တွေရှိတယ်လေ။သူရဖွဲ့တာဝဲထမ်းဆောင်တဲ့ကာလရဲ့ကင်းလွတ်ခွင့်တွေကတော့ရှိပြီးသားဆိုတော့ခါကြတော့ဒါပေမဲ့တရားရုံးကချမှတ်တဲ့အမိန့်ကိုကျမတို့ကနားထောင်ရမှာပေါ့။ဒီကျမတို့တဘာဝကြီးမှာကကျမတို့ဒီကာထင်းခုဖွဲ့ဝင်တွေကိုတရားစွဲလို့မရဘူးဆိုတာပုံမှန်35မှာပြန်ဆန်းထားပြီးသားလေ
သူပေါ်ဆွဲဆူထားတဲ့ပုံမှန်တွေကိုသူမကျူးလွန်ခဲ့တာမို့အပြစ်မရှိတဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကတရားခွင်မှာထွက်ဆိုထားပါတယ်မနေ့ဖြန်အမိန့်ချမယ်ရာဇသက်ကြီးဥပဒေပုံမှန်905ခါဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်2နှစ်အထိချမှတ်နိုင်ပြီးတဘာဝဘေးရန်ရဲ့ဆိုင်းယားစီမံခန့်ခွဲမှုပုံမှန်25ဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်2နှစ်နဲ့တဘာဝဘေးရန်ရဲ့ဆိုင်းယားစီမံခန့်ခွဲမှုပုံမှန်30ကကြီးဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ရင်ထောင်ဒဏ်3နှစ်အထိချမှတ်ခံရနိုင်ပါတယ်မနေ့ဖြန်အမိန့်ချမယ်အမှု3မှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှု10မှုတွေကနေပထမဆုံးစီရင်ချက်ချမှတ်မှုတွေဖြစ်ပါတယ်စစ်တပ်အနာသိမ့်ပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များများကိုဖမ်းဆီးထိန်သိမ်းပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုဥပဒေ905ခါခွေနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာပုံမှန်တွေတက်ပြီးတော့တရားစွဲဆိုမှုတွေလုပ်ခဲ့ပါတယ်ဒီထဲမှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ရာဇသက်ကြီးဥပဒေပုံမှန်905ခတဘာဝဘေးရန်ရဲ့ဆိုင်ရာပုံမှန်တွေနဲ့ထောင်နှင်းတွေအသီးသီးချမှတ်ထားပါတယ်ရှင်
မမြသခြင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ဒီကျင်းပတဲ့အပြစ်ရဲ့အဖွဲ့တွေရဲ့ဆွေးနွေးပွဲကနေဘယ်လိုမျိုးဆုံးဖြတ်ချက်တွေချခဲ့တယ်လဲဆိုတာကိုကြည့်ရအောင်ပါလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအကျက်တဲဆုံးအခြေအနေကိုရောက်ရှိနေပြီးတော့ပြည်သူတွေအပေါ်မှာအကြမ်းဖက်နှိမ်နင်းမှုတွေဟာတိုင်းပြည်အတွက်အပြည့်မဟုတ်တယ်လို့စစ်ကောင်စီအတွက်ထွက်ပေါက်မဖြစ်နိုင်ဘူးလို့ NCA အပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်စေဘွဲကသတိပေးပြောဆိုလိုက်ပါတယ်ဒါကတော့တိုင်းရင်းသားလက်နက်ကိုင်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSD ရဲ့အစည်းအဝေးအပြီးမှာပြောဆိုလိုက်တာဖြစ်ပါတယ်ရန်ကုန်ကလာတဲ့တရင်ကိုသားညူဦးပြောပြပေးပါရှင
် NCA ခေါ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စေဘွဲရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုအွန်လိုင်းကနေပြီးတော့နှစ်ရက်ကြာကျင်းပခဲ့တာပါဒီအစည်းအဝေးပြီးသဘာပတိရဲ့ငုံချုပ်မိကုံးမှာရန်ကုန်မြို့ကြီးမားနိုင်မှာဖြစ်ခဲ့တဲ့ညီညာစွာဆန္ဒပြမှုကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲတဲ့ပေါ်ကန့်ကွက်ရှုံးချတဲ့ကြောင်းနောက်နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုပြစ်ဒဏ်ချမှတ်တာကိုလည်းလက်မခံတဲ့အကြောင်းနဲ့ဒီဆောင်ရွက်ချက်တွေဟာနိုင်ငံရေးပြဿနာကိုအပြေရှာဖို့ပူပြီးတော့အလှမ်းဝေးစေတဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ PPSD ရဲ့ပြောရေးဆိုခွင့်ရှိသူခွန်မြထွန်းကလက်ရှိမြဝပြည်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်သဘောထားကိုခုလိုပြောပါတယ
်။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေကတော့အမှောင်မိုက်ဆုံးတော့အခြေအနေအခက်ခဲဆုံးအကြက်တဲဆုံးအခြေအနေကိုကျွန်တော်တို့ရောက်သွားပြီလို့အဲ့ဒီကိုကျွန်တော်တို့ရှုမြင်ပါတယ်။စစ်ကောင်စီနဲ့ကဒီနေ့ CCTV ကိုရန်ဒီလိုတတ်မှတ်ပြီးတော့စစ်ချင်းတွေကအကြမ်းဖက်လုပ်ရက်တွေပုံပြီးတော့မှဆောင်ရွက်လာတာဒီဟာကျွန်တော်တို့တိုင်းပြည်အတွက်အဖြေမဟုတ်ဘူးလို့စစ်ကောင်စီပြောလဲဖတ်ပေါ်မို့ဆိုတော့ကျွန်တော်သတိပေးပြောကြချင်ပ
ါ PPSD အဖွဲ့ဝင်တွေအနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းရဖြစ်ရှင်းဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောပြည်တွင်းမှာရှိတဲ့အင်အားစုတွေနဲ့ပါဆက်သွယ်ပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းခွန်မြထွန်းကပြောဆိုပါတယ်လက်ရှိအခြေအနေမှာ NCA စာချုပ်ရပြည်သူလူထုအသက်အိုးအိမ်ကိုကာကွယ်ရေးကိုလည်းဆက်လက်ပြီးတော့ဆောင်ရွက်တော်မှာဖြစ်တဲ့အကြောင်းခုလိုသူကပြောပါတယ်
။နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ဖြေရှင်းရေးကျွန်တော်တို့ကြိုးပမ်းဆောင်ရွက်တယ်လို့ပဲ။အောင်စီရဲ့အနှစ်သာရဖြစ်တဲ့ပြည်သူလူထုရဲ့အသက်အိုးအိမ်ကြီးစင်ကာကွယ်ဆောက်ရှောက်မှုဆိုတဲ့မျိုးကိုလည်းကျွန်တော်တို့ကတော့ဒါခိုင်နိုင်မှာမှရည်ရည်ရမှာဖြစ်ပါတယ်။ခုပြည်သူလူထုရဲ့အသက်အိုးအိမ်ကြီးစင်ကြီးကပို့ပြီးတော့မှထိတိုက်တဲ့ထိတိုက်မျက်နာပြတဲ့မျက်နာနဲ့အခြေအနေမျိုးမှာတော့ကျွန်တော်တို့ကအင်ဂျီရဲ့အနှစ်သာရဖြစ်တဲ့ပြည်သူအသက်အိုးအိမ်ကြီးစင်ကာကွယ်ဆောက်ရှောက်မှုဆိုမျိုးကိုတော့နောက်ပြည်ရဲ့ကြီးရဆက်လက်ပြီးရည်ရည်သွားမှာဖြစ်ပါတ
ယ်။နိုင်ငံရေးပြဿနာကိုတွစ်ဆုံဆွေးနွေးအဖြစ်ရှာရေးကိုဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းအစည်းအဝေးသဘာဝပတိရဲ့ငုံချုပ်မိကုံးမှာထက်သွင်းပြောဆိုထားပါတယ်။ အစီအပြည့်အဖွဲ့တွေကဒီလိုမျိုးပြောဆိုနေချင်းမြန်မာပြည်အနှံ့မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီနဲ့ဒီ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကြားမှာလည်းဆွေးနွေးအဖြစ်ရှာမဲ့အလားအလာတွေမတွေ့ရသေးပါဘူးခင်ဗျာ
ကိုသားညွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းဆလင်းကြီးဘက်မှာဒုံတော်ကျေးရွာသားတချို့မိရှုတက်ဖြတ်ခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်စကိုင်းတိုင်းဆလင်းကြီးမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်လို့ဒုံတော်ကျေးရွာသားကိုဦးကြီးထိမှန်ပြီးတော့အဲ့ဒီနောက်မှာမိရှို့တပ်ဖြတ်ခံခဲ့ရတယ်လို့မိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေကကျေးရွာတွေကိုဝင်ရောက်ပြစ်ခတ်ထားကြောင်းလဲကျေးရွာ6ရွာထက်မနည်းကဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင်
ဒီဇင်ဘာ9ရက်မနက်ပိုင်းမှာစကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ဒုံတော်ရွာဖက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးပြီးတော့လက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ဝင်လာတာကြောင့်ရွာသား9ဦးကြီးထိမှန်မိရှို့တပ်ဖြတ်ခံရတယ်လို့သေဆုံးသူမိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်သေဆုံးသူ9ဦးထက်ကအသက်22နှစ်အရွယ်ကိုကျော်သက်လည်းပါဝင်ပါတယ်သေဆုံးသူကိုကျော်သက်မိခင်ဖြစ်သူကဖြစ်စဉ်ကိုအခုလိုပြောပါတယ်
ကိုကသူတို့လိုက်အတိမဲ့ဘူဘောင်းဘောင်းနဲ့လိုက်ပြပြချင်းပြေးကြတော့အဲ့ရန်ကလေးတွေပါလာတော့မကြည့်မိတာဘလို့ကြောင်းရောမသိဘူးဒီပြုံးတိုင်းနဲ့ဝင်လာတယ်ပြေးကြတော့တခါလေးတလဟောလိုက်ပြီးတော့ကျမတို့လည်းထွက်ပြေးနေလည်းသူ့ကိုပြန်မကြည့်နိုင်ခဲ့တာပြစ်တက်ပြီးမှတခါလေးမီးပုံရှို့ပြစ်ထားခဲ့တာသူ့ပြီးတော့လေ
မီရှုတပ်ဖြတ်ခံခဲ့ရသူတွေဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်လက်လုတ်လက်စားသူတွေလို့တည်ဆုံသူကိုကျော်သက်ရဲ့မိခင်ဖြစ်သူနဲ့ဒေသခံက VOA ကိုပြောပါတယ်တည်ဆုံသူကိုကျော်သက်ရဲ့အမဖြစ်သူကလည်းဒီမီရှုတပ်ဖြတ်ခံရသူကိုဦးစလုံးဟာညီအကိုတဝန်းငယ်ရေလို့ပြောပါတယ
်အကုန်လုံးဆိုရင်9ယောက်လား10ယောက်လားမဟုတ်ဘူး9ယောက်အကုန်လုံးဟာအကုန်လုံးညီကိုတဝန်းငယ်တွေကြီးပဲအေရအငယ်သုံးကောင်လေးအမောင်အငယ်သုံးကောင်လေးတယောက်ပါသွားတာ
သူတို့ဟာဒုံတော်ရွာအပြင်ဘက်ကစပါခင်ကွန်းချံကွင်းထဲမှာဆွေမျိုးလိုက်စုပြီးတော့နေထိုင်ကြသူတွေဖြစ်ပါတယ်။စစ်တပ်ကဝင်ရောက်ပစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့ကိုရိုင်းကြုံတွေ့သူတို့ကအခုလိုပြောပါတယ်
။သူရွာအိုင်မှာတရားကိုဖြတ်ပြော်လာပြီးတော့ချင်းမြန်တက်ပြောရမှာပေါ့ချင်းမြန်တက်ဒီနဲ့ချင်းလာပြီးတော့ဒီမှာလက်နက်ကြီးလက်နက်ငယ်တွေနဲ့အကုန်ပြီးတော့ကျွန်တော်တို့လည်းပြေးရတာဆိုတော့ကျွန်တော်တို့လည်းကိုတက်ကိုအလွယ်ရုံးပြေးရဆိုတော့ပြီးတော့ပြန်မကြည့်ရဘူး။ပြေးရတော့ကျပြီးတော့ကိုရောက်တာပြောရမယ်ဆိုရင်ပြန်နေတာဗျ။ပြန်နေပြီးတော့ကျတော့တီးရောဝိုင်းဆန်လာရတော့ဝိုင်းဆန်လာရပြီးတော့တီးရောမှဒီအကုံထိမှန်ကုန်ရတာတိမှန်ကုန်တော့ဒီကောင်းနေရပြောရမယ်ဆိုရင်အကုံလုံးဆွဲခေါ်ပြီးတဲထဲမှာဆက်ပြီးတော့တဲလေးပါမျိုးချို့သွား
စစ်ကောင်စီတပ်တွေထွက်ခွာသွားချိန်မိရှုခဲ့တဲ့အလောင်းတွေကိုတွားကြည့်ခဲ့တယ်လို့လဲကိုရန်ဂျုံတွေ့သူကပြောပါတယ
်စစ်ကောင်စီခွာသွားတဲ့အချိန်မှာကျွန်တော်တို့နည်းနည်းလေးအချင်းလေးတိပြီးတော့တွားကြည့်ကြတိခဲ့တာဗျကျွန်တော်မြင်ခဲ့ရတဲ့အတိုင်းဒါတော့ဘာမှမကွဲတော့ဘူးပြဒီမှာအမောက်ရက်တွေရောပက်လက်တွေရောထက်ရက်တွေရော
အဲ့ဒီကျေးရွာသဘိုင်းမှာတိုက်ပွဲမရှိဘဲနဲ့စစ်သက်ကဝင်ရောက်ဖိကတားလို့လည်းပြောပါတယ်အခုလို့စစ်သက်ကကျေးရွာတွေကိုဝင်ရောက်လို့ဒုံတော်ကျေးရွာအပါဝင်ကျေးရွာ9ရွာထွက်မနေဘေးလို့ရာကိုထွက်ပြေးနေရတယ်လို့လည်းပြောပါတယ
်ကျွန်တော်လောတဲ့ဒေသခံတွေတော့အကုန်လုံးပြေးနေရရွာရွာမှာတယောက်မှမရှိတော့အကုန်လုံးရွာအပြင်မှာတော်နေတယ်မှာကြီးတယ်အကုန်လုံးပြေးရတယ်ကျွန်တော်တို့ဒုံတော်ကုံတော်ကြီးစရာဘိန်းမကျောင်းကံကုန်းကျွာသာလက်နဲ့ကြီးလက်နှက်ငယ်တွေတခါတည်းတော့ကျွန်တော်ကိုယ်စီဆင်ပြီးပြည့်ပြီးရောပဲဒီလိုဆင်းလာခဲ့တာကြကျွန်တော်တို့ဒီလူတို့တွေကတော့တခါတည်းပြီးလို့အတန်ကြာလက်နဲ့တန်ကြာတော့ကျွန်တော်တို့လည်းအကုန်လို့ရအသက်လူပြေးခဲ့ရတာပါကြတိုက်ပွဲလည်းမရှိဘူးကဆောစောပန်းတော့ဒီလိုဒီမှာနည်းနည်းရှင်းလင်းဆိုလို့ဝင်လာတာတခါတော့ရှိခဲ့တယ်ကြနှစ်ကြိမ်ကြအဲကြောင့်တော့ပြေးရတာဘာမှတော့လုံမသွားဘူးကြဒီနည်းနည်းရှင်းလင်းဆိုပြီးဆင်းသွားတာကြ
ဒုံတော်ကျေးရွာသားကိုဦးမီရှို့တပ်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုထိဖြေကြားမှုမရသေးပါဘူ
း။ဆလင်းကြီးဒုံတော်ကျေးရွာသားတချို့မီရှို့တပ်ဖြတ်ခံရတဲ့တဲ့ရင်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တပည့်ရင်ဘက်မှာလည်းတိုက်ပွဲဖြစ်နေလို့ဒေသခံထောင်နဲ့ချီပြီးဘေးလွတ်ရာကိုပြေးနေရတဲ့အကြောင်းအခြေအနေတဲ့ရင်ကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကျေးရွာအနီးတောထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပါတယ်။အဲ့ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကပါစစ်ကူတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်တာကြောင့်အနီးနားကျေးရွာကဒေသခံပြည်သူတွေထောင်နဲ့ချီဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးပြီးတော့ခိုလုံနေကြရပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကျေးရွာနီတော်ရဲမှာဒီကနေ့ဒီဇင်ဘာလ9ရက်မနေ့စောပိုင်းတုန်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြင်းအလန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲမှာနှစ်ဖက်အချဆုံးရှိခဲ့တယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေရဟတ်ယာဉ်နဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့တပည့်ရင် PDF တာဝန်ရှိသူတို့ကပြောပါတယ်။
ုံးလုံးကြီးလောက်ကနေပတ်တဲ့စဖြစ်တယ်။ပတ်စတဲ့တယ်ဆိုတော့သူတို့ဒီ၃ရက်လောက်စစ်တောင်းထုံးထားတဲ့စစ်တောင်းဝင်နေတာပေါ့လေ၃ရက်လောက်ဝင်နေတာ။အဲဒါကို online ဝင်ပြီးတော့ဒီဒီကဘာတွေတော့ဆီရက်ကအများကြီးကြီးရပါ့။ခုနကရက်နေစားတယ်၈နာရီ55ကျမတို့ကြောင့်ပေါ့လေ၈နာရီ55လောက်ကျော်ဒီဒီတောင်းအောင်ကြည့်ပြီးလာတယ်ဒီအမိုင်တန်ဆိုင်တက်ခိုင်ရရင်လည်းကျေးဇူးတင်ပါတယ်။အော်လောလောဆယ်ရရကျွန်တော်တို့ဒီပြစ်ထားတာတော့နှစ်ယောက်ကြာနှစ်ယောက်တန်ရရပါလို့ကျွန်တော်တို့ကတော့ဒီကတော့ကျွန်တော်တို့50ပေါင်းဝင်လောက်တော့ကြာတယ်
။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးသလိုတိုက်ဆုံးတဲ့အရေးအတွက်နဲ့ပတ်သက်ပြီးတော့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။တိုက်ပွဲကြောင့်အနီးအနားကကြေးရွာတွေဖြစ်တဲ့အောင်စီမြေ၊ကောင်းစမ၊မြကန်သာ၊ငကတွင်းလေပြင်းကွက်ဆတဲ့ကြေးရွာတွေအပါအဝင်အနည်းဆုံးကြေးရွာ10ရွာလောက်ထွက်ပြေးတင်းရှောင်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တော့ဒေသခံတို့ကအခုလိုပြောပြပါဗျ။တ
ိုက်ပွဲဖြစ်တဲ့ရွာတွေနဲ့ဝေးတဲ့ရွာတွေပေါ့ဗျာ။ကျွန်တော်တို့ကတော့နှစ်ရွာကြာသုံးရွာတော့အဲ့လောက်ကိုထွက်ပြေးရတာပေါ့။တချို့ကျလည်းတောတွေထဲမှာထွက်ပြေးရ။အဲတိုက်ပွဲကလည်းဖြစ်တာဆိုတော့လေအဲ့နားမှာတစ်ခါမှမကြုံဘူးလို့တိုက်ပွဲဖြစ်တယ်။ဒီကြောင့်ဖြစ်ကူကလာတဲ့အခါကျတော့ကြောက်ပြီးတော့ထွက်ပြေးကြတယ်။အခုလည်းပဲလက်နဲ့ကြည့်နေတဲ့တို့ရွာတွေစီကိုရမ်းပြီးတော့ပြစ်နေတယ်။
တပည့်မျိုးနဲ့အတွင်းကြေးရွာတွေမှာစစ်ကောင်စီကလေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်ခဲ့တာဒီတစ်ချိန်ဟာဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကလည်းတပည့်မျိုးအရှိတ်ချမ်းကိုနယ်မြေရှင်းလင်းတာလုပ်ခဲ့ပြီးညောင်လကြေးရွာကိုရဟတ်ရင်နှစီနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြေးရွာသား၄ဦးသေဆုံးပြီးထောင်ထဲကြီးတဲ့ဒုက္ခသည်တွေဘေးလွရာကိုထွက်ပြေးတင်းရှောင်ခဲ့ကြပါသေးရဲ့ရှင်။
တပည့်ရင်ဒေသဘက်ကတိုက်ပွဲအခြေအနေမက်ခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ပလဝဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ချင်းပြည်နယ်ပလဝမြို့နယ်တွေကကြေးရွာတွေကရွာသားတွေကိုပြည်သူစစ်တင်နှန်းတက်ရောက်ဖို့ဆိုပြီးစစ်ကောင်စီတပ်ကနေပြီးတော့စည်ရင်ကောက်ယူနေပါတယ်။ဒီလိုမျိုးဒီပြည်သူစစ်တင်နှန်းနေတက်ဖို့စည်ရင်ကောက်ယူနေတဲ့အပေါ်မှာတော့ပလဝချင်းကာကွယ်ရေး CDF အဖွဲ့ကပြင်းပြထန်ထန်ကန့်ကွက်ပါတယ်။ဆက်ပြီးတော့လုံမယ်ဆိုရင်အရေးယူသွားမယ်ဆိုပြီးတော့လည်းထုတ်ပြန်ကြေညာပါတယ်။ဒေသခံတွေကတော့လက်နက်ကင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့တာကိုငင်းချမ်းပြောပြပေးပါရှင်
။ပလဝမြို့နယ်မှာပြည်သူစစ်တင်နှန်းတက်ရောက်ဖို့စည်ရင်ကောက်နေတဲ့အပေါ်ကန့်ကွက်ကြောင်းပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ကာလကာရှည်ကျွန်တော်တို့ internet line ဖြတ်တော့တယ်ခံရတယ်။ဒီအမောင်ချခံရတဲ့ geo တွေမှာ PTC ဆိုတဲ့နာမည်ကိုအလေးသုံးစားလုပ်ပြီးမှစကားစားရဲ့အင်အားဒီချက်ပူညာလာဖို့နဲ့ဒီလိုဖက်ကိုပါလာနိုင်အောင်ကျွန်တော်ကာကွယ်ရေးတပ်တွေဖက်မှအားမပေးအောင်ဆိုရဲဒီ news ဝါဒမိုင်းတိုက်ပြီးမှစီးရုံနဲ့ပုံမှန်တော့ကျွန်တော်တို့အနေနဲ့လုံးဝလက်မခံနိုင်ကြအကြောင်းရှိတော့
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကပလဝမြို့အခြေဆိုင်အမှတ်289တပ်ရင်းထဲမှာဒေတာရင်းစစ်စင်ရေးတွေလှုပ်ဖို့ဝင်ရောက်တက်ဆွဲထားတဲ့အမှတ်17တက်မမှုကိုတိုင်ကြေးရွာအုပ်ချုပ်ရေးမှုတွေကိုခေါ်ယူတွေ့ဆုံပြီးပလဝမြို့နယ်အနီးတစ်ဝိုက်ကြေးရွာ၉ရွာမှာပြည်သူစစ်ဖွဲ့စည်းဖို့အတွက်လူဦးရေအနည်းများပေါ်မူတည်ပြီးတရွာလင်း15ဦးကနေ30ဦးထိဒီဇင်ဘာလ3ရက်နေ့နောက်ဆုံးထားစည်ရင်ပေးဖို့ပြောဆိုခဲ့ပါတယ်ဒီဇင်ဘာလ3ရက်နေ့နောက်ဆုံးစည်ရင်ပေးသွင်းဖို့စစ်ကောင်စီဘက်ကပြောဆိုထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပလဝကာကွယ် CDF အဖွဲ့ကဒီဇင်ဘာလ6ရက်နေ့စွဲနဲ့သတိပေးစာထုတ်ပြန်လိုက်ပါတယ်ကန့်ကွက်မှုတွေကြားကပြည်သူစစ်ဖွဲ့စည်းဖို့ကြိုးစားမယ်ဆိုရင်တက်ဆိုင်တဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတူကပြောပါတယ်ပလဝမြို့ကြေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကတော့လက်နက်ကိုင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေရောက်နေတယ်လို့ပြောပါတယ်
ကျွန်တော်တို့ဖက်တယ်မှာအသွားလာလေးပဲဖြစ်နေတာကတကြောအိုးခွေးတို့လည်းကြောက်နေရတယ်ဒီခွေးတို့လည်းကြောက်နေရတယ်ဒီချင်းနေဒီကာလာဖြစ်နေတယ်ကျွန်တော်တို့ကအော်လုံးနဲ့အစီအစီအောင်ကတော့ဒီထွေဖြစ်အောင်တော့ဒီနေရတဲ့အနေအထားပဲဖြစ်နေတယ်ဟိုခွေးကဥမာတောက်စုချက်ကိုလည်းကိုကလည်းယူပေးရတယ်ဒီခွေးကတောက်စုချက်ကိုလည်းလည်းယူပေးရတယ်အနေအထားကိုပဲကြည့်နေရတဲ့အနေအထားပဲဖြစ်နေတာပေါ့
စစ်ကောင်စီတပ်တွေကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးအဖွဲ့ CDF တွေဟာပလောဝမြို့နယ်အတွင်းကြေးရွာတွေအကြားစိတ်ဝင်နေတဲ့အခြေအနေမှာရှိနေပေမဲ့လည်းဒေတာရင်းပြစ်ခတ်တိုက်ခိုက်တာတွေတော့ဖြစ်ပွားတာမရှိသေးပါဘူး။ဒါပေမဲ့မြို့ရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိလာနေတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။လက်ရှိပလောဝမြို့နယ်မှာကုန်းလန်းရေလန်းခီးကိုကန့်သတ်ထားတဲ့အခြေအနေတွေကြောင့်ဒေသခံတွေသွာလာရေးမှာအခက်အခဲဖြစ်နေပါတယ်။ပလောဝမြို့နယ်အတွင်းရခိုင်ကအေးအေးရခိုင်လက်နက်ကင်နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေကြောင့်ပလဝနဲ့စမီးမြို့ပေါ်မှာထောင်နဲ့ချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကအခုထိအိမ်မပြန်နိုင်ကြသေးပါဘူးမြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းချင်းပြည်နယ်မြို့နယ်အများအပြားမှာ ချင်းကာကွယ်ရေးအဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြပါတယ်ခင်ဗျာ
။ကိုငိမ့်ချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခန်းစားတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ9ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15653ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်။နိုင်ငံပေါင်း40လောက်မှာတော့ကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ကူးစက်မှုတွေကိုတွေ့နေရပါပြီ။ဒီမျိုးကွဲသစ်ဟာတခြားမျိုးကွဲတွေထက်ပိုပြီးတော့အန္တရာယ်များလာမလားဆိုတာကိုပညာရှင်တွေကလေ့လာနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီလိုကူးစက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြပေမဲ့အထိတ်တလန့်ဖြစ်စရာမလိုဘူးလို့ဆိုပါတယ်။ကာယောဂါကာလာလွန်မြောက်ပြီးတော့ကမ္ဘာစီးပွားရေးပုံမှန်ပြန်ပြီးတော့လက်ပတ်နိုင်အောင်ကြိုးပမ်းနေကြတဲ့အချိန်မှာပဲဒီဗိုင်းရပ်စ်မျိုးကွဲသစ်ကြောင့်တောင်အာဖရိကနိုင်ငံတွေကနိုင်ငံသားတွေကိုနိုင်ငံတချို့ကတော့ပြည်ဝင်ခွင့်ကိုစပြီးတော့ကန့်သတ်နေပါပြီ။ VOA သတင်းတောက် Asharat Arabasadi ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးမှာတင်ပြထားပါတယ်။
ခရစ်မတ်အားလည်းရဲ့ကာလမှာကွာရန်တီးဝင်ရသူတွေအဖို့တော့တကယ်စိတ်ကျဉ်းကျဆရာအခြေအနေပါ။ Omicron Coronavirus မျိုးကွဲသစ်စတင်တွေ့ရတဲ့တောင်အာဖရိကနိုင်ငံကလာသူတွေအဖို့လန်ဒန် Heathrow လေဆိပ်ကိုရောက်ပြီးဆိုတာနဲ့မဖြစ်မနေတီးကြခွဲနေထိုင်ရပါတယ်
။ This turbulence of the booking and the flight change
ဒီလက်မှတ်ရဖို့လိုအပ်ရင်ပြန်ပြောင်းနိုင်ဖို့ကိုဗစ်ရှိမရှိစစ်ဖို့ပြီးတော့ကိုနေမယ့်နေရာရအောင်ကား10မိုင်လောက်မောင်းပြီးတော့သွားရပါတယ်။တော်တော့ကိုအဆင်မပြေပါဘူး။
တောင်အာဖရိကနိုင်ငံကလာသူတွေ14ရက်တီးခြားခွဲနေကြဖို့ UK ကသတ်မှတ်ထားပါတယ်။ American ပြည်ထောင်စုကလည်းတောင်ပိုင်းအာဖရိကနိုင်ငံတွေကခီးသွားတွေပြည်ဝင်ခွင့်ကန့်သတ်ထားပါတယ်
။ When those were put in the only cases we knew about
ဒီကန့်သတ်ချက်ထုတ်ပြန်လိုက်တော့ရောဂါကူးစက်မှုဟာတောင်အာဖရိကမှာပဲရှိပါသေးတယ်။ American လူလူကိုဒီ COVID မျိုးကွဲသစ်ကူးစက်မခံရအောင်ခုလိုကန့်သတ်ချက်ထုတ်ပြန်တာပါ
။ Ivory Coast မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတောင်အာဖရိကသမ္မတ Cyril Ramaphosa ကခီးသွားလောက်ွယ်တာမြင့်ချက်ဟာသိပ္ပံဤပညာအပေါ်အခြေမခံမဲဆောင်ရွက်ခဲ့တာဖြစ်ပြီးဒီယောဂမျိုးကွဲသစ်ကိုရှာတွေ့တဲ့အာဖရိကသိပ္ပံပညာရှင်တွေကိုစော်ကားလိုက်တာပဲဆိုပြီးပြောရတယ
်။ Whilst we respect the right of every country to take measures
နိုင်ငံတိုင်းမှာသူ့လူထုကိုကာကွယ်ပိုင်ခွင့်ရှိတယ်ဆိုတာကိုအတိအမှတ်ပြုလေးစားတဲ့တစ်ချိန်တည်းမှာပဲကာယောဂါကိုတားဆီးကြော်လွှားဖို့နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ပြီးဆက်လုပ်သွားဖို့လိုအပ်ပါတယ်။စိတ်ခံစားမှုအရနိုင်ငံရေးအရအခြေမခံပဲသိပ္ပံနည်းကြဖြေရှင်းသွားရပါမယ်
။ Omicron မျိုးကွဲကြောင့်တောင်အာဖရိကအနေနဲ့ COVID-19 ရောဂါကို၄ချိန်မြောက်ပြန်ရင်ဆိုင်နေရချိန်မှာ American CDC အနေနဲ့သတိနဲ့ချဉ်းကပ်လှုံ့ဆော်နေကြောင်းပြောပါရတယ်
။ We know it has many mutations, more mutations than prior variants.
အရင်မျိုးကွဲတွေထက်ပိုပြီးတော့ပြောင်းလဲမှုတွေရှိတယ်ဆိုတာကိုသိထားပါတယ်။ဒီမျိုးကွဲတွေဟာပိုကူးဆက်လွဲပြီးတော့ကုရုံးတွေမထိရောက်နိုင်သလိုခန္ဓာကိုယ်ခုခံအားစနစ်ကိုလည်းတိုက်ခိုက်နေတာကြောင့်ဒါရိုက်ကိုအသေးချာလေ့လာနေပါတယ်
။အခုခါ American 16ပြည်နယ်ထဲမှာ Omicron မျိုးကွဲသစ်ကူးစက်မှုတွေရှိနေပြီးမျိုးကွဲပြောင်းလဲမှုလွယ်ကူတဲ့ virus အသစ်တွေထပ်ပြီးပြန်ပွားလာမှနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနဲ့ကျန်းမာရေးအာဏာပိုင်တွေပူးပေါင်းလေ့လာနေပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအင်တော်မှာတော့ခရစ်မတ်ပွဲတော်အတွက်အလှဆင်ပြင်ဆင်မှုတွေလုပ်ထားပါပြီ။စီလုံးမှု၊ချစ်ခင်မှု၊ငြိမ်းချမ်းမှု၊ကျေးဇူးတည်တတ်မှုစတဲ့အချက်အားလုံးကိုပေါင်းစုဂုဏ်ပြုပြီးတော့ရင်ထဲကပေးတဲ့လက်ဆောင်ဆိုတာပေါ်လွင်အောင်ပြင်ဆင်ထားတာပါ။အ အိမ်ဖြူတော်တွေကအခန်းတစ်ခုချင်းစီမှာဘလို့မျိုးရင်ထဲကလက်ဆောင်တွေနဲ့အလှဆင်ထားတယ်လဲဆိုတာကိုမဆုမျက်မုံနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားပြီးတော့ကြည့်ကြရအောင်ပါရှင
်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကသမ္မတအိမ်ဖြူတော်မှာခရစ်စမတ်ပွဲတော်အတွက်ပြင်ဆင်ထားတာတွေကိုအများပြည်သူမြင်နိုင်အောင်လို့နှစ်ဆင်ပြသလေးရှိပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဒေါက်တာဂျိလ်ဘိုင်ဒန်တို့မိသားစုကသူတို့မိသားစုအိမ်ပြူတော်မှာပထမဆုံးဆင်နွှဲမယ့် Christmas ပွဲတော်ကို Gift from the Heart ရင်ထဲကပေးတဲ့လက်ဆောင်အဖြစ်ပေါ်လွင်အောင်ပြင်ဆင်ထားတယ်လို့ပြောကြားခဲ့ပါတယ်။ကတ်ယောဂါဘေးကျုံးနေတဲ့2021ခုနှစ်အတွင်းအမေရိကန်ပြည်သူတွေတယောက်ပေါ်တယောက်ကျန်တာစိတ်၊ဂူညီစိတ်တွေနဲ့ဖေးမခဲ့ကြတာကသူတို့ရဲ့စိတ်နှလုံးကိုကြည်နူးစေခဲ့တာကြောင့်ဒီလိုချစ်ခင်စူးစီးညီညွတ်မှုတွေထင်ဟပ်အောင်လို့အိမ်ပြူတော်ရဲ့အခန်းတိုင်းကိုအလှဆင်ထားတယ်လို့သမ္မတနဲ့သမ္မတကတော်တို့ကပြောကြားခဲ့ပါတယ်။အိမ်ပြူတော်အတွင်းအပြင်မှာ Christmas တစ်ပင်ပေါင်း42ပင်အပါအဝင် Christmas အထိတ်အမှတ်အပြင်အစင်တွေကို Washington, Maryland, Virginia ပြည်နယ်ကလှူအားပေးတရားကျော်ကဝိုင်းဝန်းကူညီအလှဆင်ပေးခဲ့ကြတာဖြစ်ပါတယ်။ American တွေလှိုက်လိုက်လဲလဲတံပိုးထားတဲ့ဘာသာတရားမိသားစုယဉ်ကျေးချစ်ခင်မှုစီလုံးညီညွတ်မှုကျေးဇူးတည်တတ်မှုငြိမ်းချမ်းမှုစတဲ့အချက်တွေအားလုံးကအမေရိကန်ပြည်ထောင်စုအဖြစ်စူးစိထားတဲ့ရင်ထဲကလာတဲ့လက်ဆောင်တွေဖြစ်တယ်လို့ခရစ်စမတ်အတွက်အင်ပြူတော်တွေကအပြင်အစင်တွေကိုမိတ်ဆက်ပြသတဲ့ပွဲမှာသမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကပြောကြားခဲ့ပါတယ
် For all of our differences we are united by what really mattersLike points on a star.
ဒီလိုမှမတူညီတဲ့လားရာတွေကိုညွှန်ပြနေတဲ့ထိပ်ဖြားအစွန်းလေးတွေရှိနေတယ်လို့ပါပဲ။ကျမတို့အားလုံးမှာမတူကွဲပြားမှုတွေရှိကြပြီမဲ့လို့အရေးကြီးတဲ့ကိစ္စတွေကြောင့်စူးစီးညီညွတ်ကြတယ်လေ။ရင်ထဲကနေလှိုက်လှိုက်လေးလေးစီးလုံးနေကြတာပါ။ဒါကြောင့်ဒီနှစ်မှာကျမကအင်ပီရိုရဲ့အခန်းတိုင်းမှာဒီချက်ကိုထိဟက်နေစေချင်တာပါ။အရှိပဲအချမ်းကအစ်စဝင်းအဆောင်မှာဆိုရင်ရင်ထဲကလာတဲ့လက်ဆောင်တွေကိုပေါ်လွင်အောင်ပြင်ဆင်ထားပါတယ်။ကယောဂါကြီးကြောင့်အမှောင်ဖုံးနေတဲ့အချိန်မှာကျမတို့အတွက်မျှော်လင့်ချက်အလင်းရောင်ပေးကြတဲ့ဆရာဝန်တွေ၊သူနာပြုတွေအပါအဝင်ရှေ့တန်းကနေရင်ဆိုင်ပေးကြသူအားလုံးရဲ့လုပ်ရက်တွေကိုကြေပြန်လေးတွေနဲ့ပုံဖော်ဂုဏ်ပြုထားတာလေ
East Wing အဆောင်ဟောဂါမကြီးစီတွားရလမ်းတစ်လျှောက်ဂျိုးဖြူငှက်တွေကြေပြန်တွေကိုအလှဆင်ထားတာမြင်တွေ့ရနိုင်ပါတယ် Christmas ပွဲတော်မှာမပါမဖြစ်ဂျင်းတန်တင်းတင်းမုန်းတွေနဲ့လှုပ်ထားတဲ့အေယာမဂျင်ဂျာဘရက်ဟောက်စ်အိမ်တွေကိုလည်းသူနာပြုတွေဆရာဝန်တွေရဲတပ်ဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေကျောင်းဆရာဆရာမတွေစားတိုက်ဝန်ထမ်းတွေစားတောက်ကုံအယောင်ဆိုင်အလုပ်သမားတွေကိုတောင်ရုပ်အလုပ်သမားတွေအားလုံးကိုဂုဏ်ပြုပြီးတော့လှုပ်ထားပါတယ်။ကတ်ယောဂါဖြစ်နေချင်းအများပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့သူတို့ရဲ့ဝန်ဆောင်မှုတွေကိုကျေးဇူးတင်ဂုဏ်ပြုထားတာဖြစ်ပါတယ်။အခုလိုအိမ်ပြူတော်တစ်ခုလုံးကိုအလှဆင်ထားတဲ့အထက်မှာအထူးခြားဆုံးကတော့အိမ်ပြူတော်ရဲ့တရားဝင် Christmas တင်ပင်ကြီးပါ Blue Room လို့နာမည်ပေးထားတဲ့အခန်းထဲမှာသမ္မတအိုက်ဆင်ဟာဝါလက်ထက်ထဲကတရားဝင် Christmas တစ်ပင်ကြီးကိုထားခဲ့တဲ့အစဉ်အလာအတိုင်း16ပေမြင့်တဲ့ Fraser Far အမျိုးအစားတစ်ပင်ကြီးကိုဒီနှစ်လဲအလှဆင်ထားပါတယ်။ငင်းကြဲရေးဂျိုးပြုတ်ကလေးတွေက American ပြည်တော်စုပိုင်ပြည်နယ်နဲ့ပိုင်နယ်တွေရဲ့နာမည်တွေရေးထားတဲ့စာရန်တွေကိုတည်ဆောင်လာတဲ့ပုံစံမျိုးတစ်ပင်ကြီးပတ်လည်မှာချိတ်ဆွဲထားပါတယ်။ငင်းကြဲမှုစီးလုံးညီညွတ်မှုတဟဆာတာကြစွာနေထိုင်နေမှုတို့ကအရေးကြီးတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်တယ်လို့အင်ဂျူရောကပြောပါတယ်။အခုလိုအပြင်ဆင်တွေမလုပ်ခင်တပတ်ကမှအစဉ်အလာအတိုင်းမြင်းလဲနဲ့တည်လာတဲ့ Imperial Christmas တစ်ပင်ကြီးရောက်လာတာဖြစ်ပါတယ်။မြောက် Carolina ပြည်နယ်စိုက်ခင်းတစ်ခုကနေပေးပို့လိုက်တဲ့တစ်ပင်ကြီးကိုထုံးစံအတိုင်းသမ္မတကတော်က Imperial ရှေ့မှာလက်ခံယူခဲ့ပါတယ်။အခုလို Imperial ကို Christmas အလှဆင်ဖို့တစ်ပင်ကြီးရောက်လာတာကပွဲတော်အတွက်ပြင်ဆင်မှုတွေလုပ်တော့မယ်ဆိုတာအချက်ပြလိုက်တာလည်းဖြစ်ပါတယ်။တပင်ကြီးရောက်လာပြီးသတင်းတစ်ပတ်အတွင်းမှာပဲအိမ်ပြူတော်တစ်ခုလုံးကို Christmas အငွေ့အသက်တွေနဲ့အလှဆင်ပြင်ဆင်ပြောင်းလဲလိုက်တာဖြစ်ပါတယ်။ဆင်မူရန်တွေအပါအဝင် American ပြည်သူတွေအတွက်အကျိုးပြုနေကြသူတွေကိုဂုဏ်ပြုပြင်ဆင်ထားတဲ့အထက်မှာ COVID ကာယောဂါကာလအတွင်း American ကျောင်းသူကျောင်းသားတွေပညာရေးမထိခိုက်အောင်သင်ကြားပေးခဲ့ကြတဲ့ဆရာဆရာမတွေကိုတော့အိမ်ပြူတော်ရဲ့စာကြည့်ကမ်းထဲမှာဂုဏ်ပြုထားပါတယ်။ရိုးရာ Christmas တစ်ပင်အလှဆင်ပုံမျိုးမဟုတ်ပဲခတ်တောက်တောက်အယောင်ဘောလုံးတွေနဲ့အလှဆင်ထားတဲ့ Christmas တစ်ပင်ကတော့အသွေးမတူတဲ့အမေရိကန်အနုပညာရှင်တွေနဲ့သူတို့ရဲ့ပညာကိုဂုဏ်ပြုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆိုတဲ့အတိုင်းမတူညီမှုတွေအားလုံးစုစည်းထားတဲ့ပြည်ထောင်စုကြီးမှညီညွတ်မှုကအခက်အခဲတွေကိုကျော်လွှားနိုင်မယ့်အဓိကတော့ချက်ဖြစ်ပါတယ်လို့သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ်
။ There are still challenges ahead for our nation. There will be moments when the answers seem unclear.
မတို့နိုင်ငံမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပါတယ်အခြေအနေကိုရေရရမသိနိုင်သေးတဲ့အချိန်ကာလမျိုးတွေလည်းရှိနေစေလည်းဖြစ်ပါတယ်ဒါပေမဲ့ကျမတို့ကိုလမ်းပြပေးနေတဲ့အလင်းရောင်လည်းရှိနေတာပါအဲ့ဒီအလင်းရောင်ကကောင်းငင်ပေါ်ကကျယ်ရီမဟုတ်ပါဘူးကျမတို့ရင်ထဲကအမှန်တရားကျမတို့ကိုပုံဖော်ပေးနေတဲ့စံတန်ဘူးကျမတို့အားလုံးစည်းလုံးနေအောင်စုစည်းပေးနေတဲ့အရာတွေရင်ထဲကလာတဲ့လက်ဆောင်တွေဖြစ်ပါတယ်ညမှာဘလောက်ပဲအမှောင်ဖုံးနေပါစေကျမတို့ဘယ်တော့မှလမ်းပြောက်သွားမှာမဟုတ်ပါဘူးဒီလိုရင်ထဲကလက်ဆောင်တွေကိုမျှဝေပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့မိသားစုကနေ Merry Christmas နဲ့ပျော်ရွှင်စရာအားလည်းရပြီးပိုင်ဆိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်အားလုံးကိုမေတ္တာပို့သလိုက်ပါတယ်ကျေးဇူးလေးအထူးတင်ပါတယ်ရှင
်အခုလို November 29ရက်နေ့တုန်းက Christmas အတွက်အင်မြူရော်တွေကအလှဆင်ထားပုံတွေကိုမိတ်ဆက်တဲ့ပွဲမှာသမ္မတကတော်ဒေါက်တာ Jill Biden ကမူလာရန်ကျောင်းသူကျောင်းသားလေးတွေအတွက်ဖျော်ဖြေပွဲကိုလည်းလှုပ်ပေးခဲ့ပါတယ်။အမေရိကန်ကအများပြည်သူအတန်းထွန်းဌာန PBS ရုပ်သံကနေထုတ်လွှင့်ပြသနေတဲ့ပညာပေးကတ်တွန်းတွေကစက်ကောင်လေးတွေနဲ့အတူသဘာဝနဲ့သဘာဝတော်ရိုင်းတိရစ္ဆာန်တွေကိုကလေးတွေစိတ်ဝင်စားလာအောင်လို့ကတ်တွန်းနဲ့ပုံဖော်ထားတဲ့ Wall Crate ကတ်တွန်းဇာလံတွေကစက်ကောင်မာတင်နဲ့ Chris Crate ညီအကိုကသမရကတော်ကိုကလေးတွေနဲ့နှိပ်စက်ပေးခဲ့ပါတယ်။အမျိုးတော်ကိုဖိတ်ကြားခံရတဲ့ Maryland ပြည်နယ်မူလာရန်ကျောင်းတစ်ခုကကျောင်းသူကျောင်းသားလေးတွေကိုသမ္မတကတော်ကသူ့ရဲ့မြင်းမလေး Natalie နဲ့အတူရေးထားတဲ့ပုံပြင်စာအုပ်ကိုလည်းဖတ်ပြခဲ့ပါတယ်။ရှေ့တန်းထွက်နေကြတဲ့ American စစ်မှုရန် Megan Parkin တွေကိုသူတို့ရဲ့သားသမီးတွေကလွမ်းဆွတ်တရပြီးတော့လွမ်းစိတ်ကိုဘလို့ဖြည့်ဖြောက်နိုင်မလဲဆိုတဲ့အကြောင်းရေးသားထားတဲ့ပုံပြင်လေးဖြစ်ပါတယ်
။ People will pray for all of them. A girl behind her is also looking at the names.Natalie wonders, is her daddy or mommy?
အခုလိုသမရကတော်ကကလေးတွေကိုပုံပြင်ဖတ်ပြတဲ့အစီအစဉ်အပြင်အင်မြူရာမှာလုပ်ခဲ့တဲ့ပွဲမှာကလေးတွေအတွက်ရုပ်သေးပြပွဲနဲ့ဖျော်ဖြေခဲ့သလို Christmas Day သချင်းတွေအတူတည်ဆူတဲ့အစီအစဉ်တွေကိုလည်းလုပ်ပေးခဲ့ပါတယ်။အင်မြူရာရဲ့ Christmas အလှဆင်မှုတွေကိုမိတ်ဆက်တိုင်းမှာအခုလိုကလေးတွေကိုဖျော်ဖြေတဲ့အစီအစဉ်ကိုထည့်သွင်းထားတာကအစဉ်အလာတစ်ခုလည်းဖြစ်ပါတယ်။အင်မြူရာမှာအထူးအသက်တွေကိုလက်ခံဧည့်ခံတဲ့အခမ်းအနားနေနိုင်ငံတော်ညစာစားပွဲကျင်းပတဲ့အခမ်းအထိ2022ခုနှစ်ခရစ်စမတ်ပွဲတော်အတွက်အင်မြူရာတစ်ခုလုံးမှာခရစ်စမတ်သစ်ပင်တွေပန်းကုန်းတွေကိုအလှဆင်ထားပါတယ်ကိုဗစ်ကရောဂါမဖြစ်ခင်အချိန်ကတော့အခုလိုခရစ်စမတ်ပွဲတော်ကာလအပအဝင်အင်မြူရာတွေကိုအများပြည်သူဝင်ရောက်ကြည့်ရှုလေ့လာလို့ရပေမဲ့ကယောဂါကြီးရှိနေသေးတာမို့အင်မြူရာရဲ့လှည့်လည်ပြသတဲ့အစီအစဉ်တွေကိုရန်နာထားပါတယ်ဒါကြောင့်အင်ဘူရော်ရဲကအများပြည်သူနဲ့သက်ဆိုင်တဲ့အခမ်းအနားတိုင်းမှာတမရရဲ့မိသားစုရင်ထဲကပေးတဲ့လက်ဆောင်ပေါ်လွင်အောင်လို့တမျိုးစီအလှဆင်ထားတာကိုကိုယ်တိုင်အနီးကပ်မြင်တွေ့ခွင့်ရနိုင်ဖို့အခွင့်အလမ်းတော့ဒီနှစ်မှရနိုင်ကြမှာမဟုတ်ပါဘူးရှင်ကျွန်မဆူရမ်းပါမှာ
မဆူမြတ်မော်စီစဉ်တင်ဆက်ခဲ့တဲ့ကဘာတလွားခီးသားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်လက်ရှိမြန်မာနိုင်ငံရဲ့အကြက်တဲကိုဖြေရှင်းနိုင်မှုအတွက်တနိုင်ငါလုံးဖြစ်ခဲ့တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးချိန်တုန်းကအသည့်တက်တဲ့အဖြစ်နဲ့ပါဝင်ခဲ့တဲ့တရုတ်နိုင်ငံနဲ့အာဆီယံအဖွဲ့အပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ်လို့လက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSD ရဲ့ပြောခွင့်ရပုံကိုတူဖြစ်တဲ့ခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါရယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးတာနားဆင်ပါရှင
်ခွန်မြင့်ထွန်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်း VOA နဲ့ကိုကျော်သိန်းကိုကျေးဇူးတင်ပါတယ်ပြောကြားခွင့်ရတဲ့အတွက်
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီငင်းချင်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကနိုမာလ5ရက်နေ့မှာထုတ်ပြန်ချက်တရားထုတ်ထားတာကျွန်တော်တွေ့ပါတယ်ဆိုရီထုတ်ပြန်ချက်မှာဆွေးနွေးဖို့အတွက်ပေါ့နော်ဆွေးနွေးဖို့အတွက်ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားတယ်လို့ပါပါတယ်ဆိုတော့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဘယ်လိုဖွဲ့စည်းထားပါလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအကြက်တဲတွေဖြစ်ရှင်းနိုင်ရေးအတွက်ကိုသဘောထားတွေရှိရှိနိုင်မှုအတွက်ကျွန်တော်တို့ PPSC ရဲ့ဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းတောင်းပေးခဲ့ပါတယ်အဲ့လိုဖွဲ့စည်းတောင်းပေးမှုကတော့ဘယ်ဟာဘယ်ပုံကူတွေအခြေခံခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပြည်တော်စုညီညီဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပါတဲ့ဒီ EAO ကကိုယ်စားလှယ်တွေကိုပဲအခြေခံပြီးတော့စုဖွဲ့ခဲ့တာဖြစ်ပါတယ်။ဟုတ
်ကဲ့
အခုနေ့ခါမှာကျွန်တော်တို့ဒီ NCA ရဲ့နိုင်ငံဆွေးနွေးမှုဆိုင်ရာမူပေါင်းလို့ပေါ့နော်။အဲ့ဒီမူပေါင်းလေးကနိုင်ငံဆွေးနွေးမှုတွေကိုကျွန်တော်တို့ရပ်ဆိုင်ထားပါတယ်။အဲ့ရပ်ဆိုင်ထားပြီးတော့မှအခုဒီလက်ရှိနိုင်ငံအကြက်တဲ့ဖြစ်ရှင်းနိုင်ရေးကိုဟိုစူးစမ်းဖို့အတွက် တော့ဖွဲ့စည်းတဲ့အခါကျတော့ဒီကျွန်တော်တို့ဒီပြည်ထောင်စုညဉ့်ဉဏ်ဆွေးနွေးပူးတွဲကော်မတီမှာပါဝင်ဆောင်ရွက်နေတဲ့ကိုယ်စားလှယ်တွေကိုပဲဒါကျွန်တော်တို့စုဖွဲ့ပြီးတောင်းပေးတာဖြစ်ပါတယ်အဲ့ဒီထဲမှာဒီ PBS ရဲ့ညဉ့်ဉဏ်ရေးကိုယ်စားလှယ်ဖွဲ့တဲ့မှာကျွန်တော်တို့ကော်မတီဖွဲ့ဝင်9ဦးရှိပါတယ်အဲ့9ဦးထဲမှာကျွန်တော်တို့ဒီအမျိုးသမီးပါဝင်မှုကိုမြှင့်တင်တော့အဖြစ်ဒီ9ဦးထဲမှာကျွန်တော်တို့အမျိုးသမီးကိုယ်စားလှယ်3ဦးပါပါတယ်ဒီတော့ဆောမရဇာလင်းတို့ရဲဘော်မိစုပွင့်တို့ဇမမိစာရာတို့ပေါ့လေ
ဟုတ်ကဲ့ဒါ
တွေပါပါတယ်ကျွန်တော်အစည်းအဝေးတွေမှာတော့ဒီကော်မတီပြင်လုပ်ငန်းကြီးကြီးပြန်ဖြစ်ပေါ်ကတော့အဖွဲ့တိုင်းကခုနကိုယ်စားလှယ်တွေပါဝင်ပြီးတော့ဆောင်ရွက်နေပါတ
ယ်ဟုတ်ကဲ့ပါခင်ဗျဆိုတော့အဲ့ဒီထုတ်ပြန်ချက်ထဲမှာပဲဒီဆွေးနွေးညဏ်ရေးကော်မတီဖွဲ့စည်းတာနဲ့တစ်ဆက်ထဲမှာပေါ့နော်ဆွေးနွေးညဏ်ရေးကော်မတီဖွဲ့စည်းရတဲ့ရည်ရွယ်ချက်ကဒီပြည်ထောင်စု stake holders တွေသက်ဆိုင်သူတွေပေါ့နော်မြန်မာနိုင်ငံကြီးငွေကြေးပစ္စည်းမှာသက်ဆိုင်သူတွေနဲ့ပြည့်စုံပြီးတော့လက်ရှိနိုင်ငံကြီးအကျက်တွေကိုပြင်ရှင်းဖို့နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးသဘောထားတွေစုစည်းမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဆိုတော့ဘယ်သူတွေနဲ့တွေ့ဆုံဖို့စီစဉ်ပါတယ်လဲခင်ဗျ။
အထူးအပြည့်တော့ဒီကျွန်တော်တို့ပြည်ပဆိုတဲ့နေရာမှာတော့ကျွန်တော်တို့ဒီ NCA ကိုအတိအသေးနဲ့လက်မှတ်ထိုးခဲ့တဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်အဓိကဒါကတော့ဆက်ဆက်ဆောင်ရွက်နေပါတယ်။ဘာလို့ဒီ NCA မှာအတိအသေးနဲ့လက်မှတ်ရေးထိုးတာကျွန်တော် UN တို့ EU တို့ဒါတော့ဘောနော် UN တို့ EU တို့ဒီတရုတ်တို့စာပြတီနိုင်ငံအသီးသက်တွေနဲ့ကျွန်တော်တို့အဓိကဒါဆက်ညှိနှိုင်းပြီးတော့ဒါကိုဆောင်ရွက်နေပါတယ်အခု UN ကိုယ်စားလှယ်ဆိုလို့ရှိရင်လည်းဒါဘာဖြစ်ဖြစ်ဒီပေါ်မှာသူတို့တောင်းဝန်ရှိတဲ့လူတွေအနေနဲ့ပေါ့လေနောက်တစ်ခုကတော့ကျွန်တော်အာဆီယံဖြစ်ပါတယ်အဲဒီတော့ကျွန်တော်လက်မှတ်ရေးထိုးစဉ်တော့ကထိုင်းနိုင်ငံနဲ့အသီးသက်တွေနဲ့ပါသလိုအခုနောက်ပိုင်းမှာလည်းဒီအာဆီယံကိုဒီနိုင်ငံတကာအစုဖွဲ့တွေအတိုင်းဝိုင်းတွေလည်းဝိုင်းပြီးတောင်းဝန်ပေးကြတဲ့ပုံမှာအခြေပြုပြီးတော့ဒီကျွန်တော်တို့အာဆီယံအပါအဝင်ကျန်တဲ့ဒီ UN EUကျန်တဲ့ဒီဗောလေဒီတရုတ်နိုင်ငံအိန္ဒိယနိုင်ငံပေါ့နိုင်ငံအတိုင်းဝိုင်းတွေလည်းကျွန်တော်တို့ကဒါကိုဆက်ညှိနှိုင်းပြီးတော့ကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါ
တယ်။ဟုတ်ကဲ့ကျွန်တော်နည်းနည်းပြန်ပြလိုက်ခြင်းနဲ့အခုဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ထိစပ်မှုတွေရှိနေပါဘောဟုတ်လား
။ရှိနေပါတယ်ခင်ဗျာကျွန်တော်အဲ့ဒါတွေဆက်ပြီးတော့ညှိနှိုင်းပြီးတော့ဒါကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီ PPSD မှာလည်းနိုင်ငံတကာဆက်ဆံရေးကော်မတီဆိုတာကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်
โอเคสรุปดีกุลธรรมกกุสเลตินอลินฮีซาเนี่ยแหละเว้ยคุณมิตรนุจ้ามาเสร็จสรรค์หมู่เสร็จแต่หมู่ရှိနေပြီล่ะคร
ับโอเคအဲ့ဒါကိုတော့ကျွန်တော်တို့ဒီဆက်သွဲဆက်ဆက်ပြီးတော့ညှိနှိုင်းဆောင်ရွက်ရေးယူလဲဒါကျွန်တော်တို့ဆွေးနွေးဆောင်ရွက်နေပါတယ်ဘာလို့ဆိုတော့ဒီกุลธรรมกกุสเลဆိုတာကတော့ NCA အတိအသက်တွေထဲမှာလည်းအကျုံးဝင်ပြီလားဖြစ်ပါတ
ယ်โอเคสรุปပြီး
ပါတော့ကျွန်တော်โอเคအခုကျွန်တော်တို့ဒီလောလလအပြည့်ပြည့်ရင်နိုင်ငံရေးဆွေးနွေးမှုအပြည့်ပေါ့လေကျွန်တော်လူသားချင်းစာနာမှုအကူအညီတွေရရည်အတွက်နေဆက်ဖြတ်ကျော်ပြီးတော့ဒီ COVID-19 ပါဝင်ဒီလူသားချင်းစာနာမှုအကူအညီတွေရရည်ကိစ္စတွေဆိုတော့ဒါ UN ကိုယ်စားလှယ်ကကျွန်တော်မဖြစ်မနေတွေ့ကြရမှာဆွေးနွေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒါပြပါပေါ့ဆိုတော့ပြည်တွင်းအနေနဲ့ဆိုရင်ဟောဘယ်ဖွဲ့စည်းတွေလူပုဂ္ဂိုလ်
ပြည်တွင်းအနေနဲ့ကတော့ကျွန်တော်တို့ကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ့နော်နိုင်ငံရေးတိုးတက်ဖြစ်ထွန်းမှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အစင်းလိုက်ဆောင်ရွက်သွားအောင်မှာဖြစ်ပါတယ်။ဟိုကျွန်တော်တို့ပြောတဲ့ဆွေးနွေးလမ်းကြောင်းဆိုတော့စိတ်ဝင်စားတဲ့လူရှိတယ်၊စိတ်ဝင်စားတဲ့လူတွေရှိမယ်။အဲ့တော့အထူးအပြည့်တော့ခုလောလတ်မှာကျွန်တော်တို့နိုင်ငံရေးပါတီတွေ၊အရက်ဘက်လူမှုအဖွဲ့အစည်းတွေ၊ပညာရှင်တွေဒီကျွန်တော်တို့သက်ဆိုင်တဲ့ stakeholder တွေကိုကျွန်တော်ဆွေးနွေးသွားဖို့ပါ။အဲ့မှာအဲ့ဒီအမှတစင်ပေါ့လေ၊ကျန်တဲ့လူတွေနဲ့ကျွန်တော်ဆက်ပြီးတော့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုတော့ပြည်တွင်းအနေနဲ့ဟလာတိဆက်ဆွေးနွေးဖို့ဒီရထားတဲ့အထဲမှာလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီရောပါဝင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကတော့ဒီစစ်ကောင်စီပါဝင်ရေးနဲ့ပတ်သက်ရတော့ဒါစစ်ကောင်စီရဲ့အပြုမူအခြေအနေအနေထားတွေနဲ့အဲ့ဒါစစ်ကောင်စီရဲ့ဒီသဘောထားပုံမှာလည်းဒါမူတည်ပါတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီလိုသက်ဆိုင်သူတွေလို့ဆွေးနွေးကြတဲ့အခါမှာဒီလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေအစင်းလိုက်ဆင်းလိုက်ဖြစ်ပေါ်တိုးတက်မှုတွေမှာအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ်။နောက်တစ်ခါဒီကျွန်တော်တို့သက်ဆိုင်သူပါဝင်ရမယ့်သူဆိုတဲ့ဟာကိုဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့ PPSD နေရပဲဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့အားလုံးညှိနှိုင်းမှုနဲ့ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ဒီ PPSD ဆိုတာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ EO လို့ဒုကောက်ခေါ်တဲ့တိုင်းသားလူမျိုးစုတနက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့အဖွဲ့ပေါ့နော်။အမေအဖွဲ့ပေါ့။ဆိုတော့PBSD အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအောက်မှာဒီ NCA စာချုပ်လမ်းကြောင်းအတိုင်းဆက်ပြီးတော့သွားနိုင်အောင်မယ်လို့ယူဆထားပါသလားတခြားလမ်းကြောင်းကိုရွေးချယ်စဉ်းစားနေပါဘူးခင
်ဗျာ NCA ကတော့ဒီကိစ္စနဲ့ပတ်သက်ရင်လည်းပေါ့လေကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်လိုက်ပြီးတဲ့ကြောင့်မို့လို့ ဒါ NCA လည်းပဲပြတ်သွားပြီဆိုတဲ့အမြင်မျိုးနဲ့ဆွေးနွေးတာတွေလည်းရှိပါတယ်အတူနည်းတူပဲဒီ NCA နဲ့ပတ်သက်ပြီးအမျိုးမျိုးပေါ့လေယူဆအမြင်မျိုးတွေဆွေးနွေးနေကြတာရှိပါတယ်အ NCA ကလည်းပဲဒီစစ်ကောင်စီကဒီအာဏာသိမ်းလိုက်တာဟာတကယ်တော့ကျွန်တော်တက်မတော်အနေနဲ့ NCA မှာပါတဲ့ partner တစ်ခုဖြစ်တဲ့တက်မတော်အနေနဲ့ကဒါ NCA စာချုပ်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်အဲ့တော့ Tony Duwe တက်မတော်အနေနဲ့ငင်းငန်းရုံမလို့လားကြောင်းလဲပြတာရောက်ပါရောက်သွားခဲ့ပါတယ်ဆိုတော့အခုကျွန်တော်တို့အနေနဲ့ကတော့ဒီ NCA လမ်းကြောင်းအတိုင်းသွားဆွေးနွေးဖို့ဆိုတဲ့ကိစ္စမှာစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးမှုရပ်ဆိုင်ထားတယ်ဆိုတာကအဲ့ဒီ NCA ပြဋ္ဌာန်းချက်မူပေါင်းတဲ့ကနိုင်ငံရေးဆွေးနွေးမှုကိုကျွန်တော်ရပ်ဆိုင်ထားတာဖြစ်ပါတယ်။မှာ JICN စီဝေးလို့ UBDJC စီဝေးလို့မျိုးတွေကိုကျွန်တော်တို့ဒါကျင်းပမှာမဟုတ်ဘူး21ရာစုပင်လုံးမျိုးတွေဒီလိုဆွေးနွေးမှုတွေကိုကျွန်တော်ဒါတွေကိုရပ်ဆိုင်ထားပါတယ်
Okay.
တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကျွန်တော်တို့ဒီနိုင်ငံ NCA မူပေါင်းတဲ့နိုင်ငံရေးဆွေးနွေးမှုတွေတနည်းအားဖြင့်ပြောရင်တော့ NCA လမ်းကြောင်းအတိုင်းအတိအကျသွားဖို့ဆိုတာကတော့ကျွန်တော်အမှန်ခက်ခဲသွားပြီဖြစ်ပါတယ
်ဟုတ်ကဲ့
အထူးတော်လည်းပဲကျွန်တော်တို့အနေနဲ့ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ NCA ရဲ့အနှစ်သာပေါ့နော် NCA မှာရှိတဲ့အနှစ်သာကတော့ဒီနိုင်ငံရေးကြီးမှုအသင့်အနေနဲ့နိုင်ငံရေးပြဿနာတွေနိုင်ငံရေးနည်းဖြည့်ရှင်းရမယ်အဖယ်ရပြည်တော်စုကိုထူထောင်မယ်ပြီးရင်ကျွန်တော်ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးဆိုင်ကိုကာကွယ်ရမယ်ဆိုတဲ့အခြေခံတွေကိုတော့ကျွန်တော်ဆက်လက်ရပ်တည်ပြီးဖော်ဆောင်သွားဖို့ဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ခုဖြတ်ပြီးမေးချင်တာကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီက PBSD ကိုအစုအဖွဲ့တစ်ခုလုံးအနေနဲ့တော်တော့ကောင်းဒါမှမဟုတ် PBSD ထဲမှာရှိတဲ့အဖွဲ့ဝင်တစ်ခုချင်းစီကိုတော်တော့ကောင်းဆက်သွယ်လာတာမျိုးဆွေးနွေးဖို့ပြောဆိုတာမျိုးများရှိပါသလားခင်ဗျာ။
အဲ့ဒါအနေနဲ့နေရတော့ဒီတပွဲချင်းကိုအပေါ်မှာဆက်သွယ်ညှိနှိုင်းမှုတွေပတ်သက်ရင်တော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုအနေနဲ့တွေးဆုံကြတာဆွေးနွေးကြတာမျိုးကတော့ PPSC အနေနဲ့ရောတပွဲချင်းအနေနဲ့တော့မရှိပါဘူး။သို့တော်လည်းမိမိတို့တပွဲအရင်ကျွန်တော်တို့ဒီ NCA ပေါ့နော် NCA လက်မှတ်မရေးထိုးခင်မှာကျွန်တော်ချုပ်ဆိုတာတပွဲချင်းချုပ်ဆိုတာတဲ့ပြည်နယ်အဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်ပြည်တော်စုအဆင့်အပြစ်ခတ်ရေးဆေးစာချုပ်တွေရှိတယ်။အဲ့ဒီစာချုပ်တွေအရတပွဲချင်းလွတ်လပ်ခွင့်နဲ့တွေးဆုံတာတွေကတော့ရှိနိုင်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ PPSC တခုလုံးအနေနဲ့ဖြစ်စေတပွဲချင်းအနေနဲ့ဖြစ်စေဒီ NCU အခြေခံပြီးတော့နိုင်ငံရေးဆွေးနွေးတဲ့သဘောထားနိုင်ငံရေးဆွေးနွေးမှုတွေကမရှိဘူး။အလွတ်သဘောလည်းမရှိသလိုတရားဝင်ဆွေးနွေးမှုတွေလည်းကျွန်တော်တို့မရှိပါဘူး။တရားဝင်သဘောတူထားတာတွေမရှိပါဘူး
။ဟုတ်ကဲ့။တကယ်ပြများဆက်သွယ်လာမယ်ဆိုရင်ရောဘယ်လိုများသဘောထားမလဲဗျာ
။အခုလက်ရှိမှာတော့ကျွန်တော်တို့ဒါစစ်ကောင်စီကဒီလိုအာဏာသိမ်းလိုက်တာဟာကျွန်တော်တို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ဆန့်ကျင်နေကန့်ကွက်တယ်အဲ့တော့တနည်းအားဖြင့်ပြောရင်လည်းဒါစစ်ကောင်စီရဲ့ဖြစ်တည်မှုကိုကျွန်တော်တို့အတိမတ်ပြုပေါ်ရမှာခက်ခဲတယ်။ကြောင့်မလို့ဒီစစ်ကောင်စီကဒါကမ်းလှမ်းလာမယ်ဆိုရင်တော့ဒါကျွန်တော် PPSC အတွင်းတော့ဆွေးနွေးရမှာပေါ့လေ။သို့တော်လည်းအခြေခံမူအဖြစ်တော့ကျွန်တော်တို့ဒီ NCA မူပေါင်းတဲ့နိုင်ငံရေးဆွေးနွေးမှုတွေကိုကျွန်တော်ရပ်ဆိုင်ထားပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီကနေ့လက်ရှိအချိန်ဒီပေါ်မှာ PPSC ရဲ့သဘောထားလေးကျွန်တော်တခုလည်လိုက်ချင်ပါတယ်။လက်ရှိကပြည်တွင်းမှာလည်းကွန်မတီတို့လည်းကြာတိထားတဲ့အတိုင်းဟလာပြန်လန်းတိုက်ခိုက်ကြတာတွေရှိနေတယ်။အချိန်ထဲမှာပဲဒီစစ်ကောင်စီရဲ့စစ်တပ်တရင်ပေးဟလာဒလန်းဆိုပြီးတော့ဆွဆွဲပြီးတော့တက်ဖြတ်တာတွေကလည်းပဲနေ့စဉ်လိုမျိုးကျွန်တော်တို့ကြားနေရတယ်ဟလာပေါက်ကွဲတာတွေတိုက်ခိုက်တာတွေရှိနေတယ်။ဒီအချိန်တွေပေါ်မှာ BPSC ကဘယ်လိုမြင်သဘောထားရှိပါသလဲခင်ဗျာ
။အဲ့ဒီကိစ္စရပ်တည်ပေါ်မှာတော့ကျွန်တော်တို့အထူးစိတ်မကောင်းဖြစ်ရပါတယ်။အထူးဒီပေါ်မှာပေါ့နော်ကျွန်တော်တို့နေတဲ့အတရာတွေအများစိတ်မကောင်းဖြစ်ရပါတယ်။တနည်းအားဖြင့်ပြောရရင်လည်းစစ်ကောင်စီကလည်းပြည်သူလူထုကိုရန်သူလို့သတ်မှတ်ပြီးတော့မှစစ်ခင်းနေတဲ့အခါကျတော့ပြည်သူလူထုအတွင်းအချင်းချင်းအကြမ်းမှာလည်းမယုံသားငါမှုတွေကဒါတနည်းတခြားဒီလိုများလာတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အနေနဲ့ကဒီ PPS ရဲ့သဘောထားထုတ်ပြန်တဲ့အခါမှာတော့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ရဲ့တိုင်းပြည်ဟာတိုင်းပြည်ကြဆုံပစ္စည်းကံကိုဦးတည်နေပြီးတိုင်းပြည်ကြဆုံပစ္စည်းလမ်းကြောင်းပေါ်ရောက်နေပြီဆိုတာကိုကျွန်တော်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြောင့်လည်းကျွန်တော်ဒီလိုဆွေးနွေးဖြည့်ရှင်းနိုင်ရေးကိုကျွန်တော်ကြိုးပမ်းဆောင်ရွက်တာဖြစ်ပါတယ်။အဲတော့ဒီလိုတော်လှန်ရေးတွေကလက်နက်ကင်တော်လှန်ရေးတွေကဘယ်အခါမှပေါ်ပေါက်ခဲ့တယ်လဲဆိုရင်ကျွန်တော်ဒီမိုးစီစိတ်တုံးတဲ့ကာလဒီမိုးစီမိုးမောင်ကြတဲ့ကာလမှာပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ကျွန်တော်တိုင်းသာလက်နက်ကင်တော်လှန်ရေးတွေပေါ်ပေါက်ခဲ့တယ်ဆိုတာကတနက်ကင်ကျွန်တော်မဟုတ်ဘူး။ဒီမိုးအဲ့ဒီကာလဒီမိုးစီမိုးမောင်ကြခဲ့လို့တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ပါဇက်နဲ့ဖြည့်ရှင်းခွင့်မရလို့ဒါတနက်နဲ့ဖြည့်ရှင်းခဲ့ကြတာလက်နဲ့ဖြည့်ရှင်းခဲ့ကြတာဖြစ်ပါတယ်။ဒီနေ့စစ်ကောင်စီကတော့ကျွန်တော်တိုင်းပြည်မှာဒီမိုးစီမိုးမောင်ကြအောင်လုပ်ထားတယ်။အဲဒီမိုးစီစိတ်သုံးအောင်လုပ်ထားတဲ့အခါမှာဒီလိုဖြစ်ရတဲ့ပေါ်ပေါက်လာတဲ့ပေါ်ပါတော့ကျွန်တော်အမှန်စိတ်မကောင်းပါဘူး။သို့တော့ဘယ်သူပဲဖြစ်ဖြစ်ဒီလိုကျူးလွန်မှုတွေနဲ့ပတ်သက်ရင်တော့ဒါတောင်းယူကြရမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အခုဆိုရင်ဟလာစစ်တကအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာပြီးတော့ရေစွတ်တော်ကုစားပြုကော်မတီစီက PH ဆိုတာပေါ်လာတဲ့ ဒါကြာကလာလူသားညီညွတ်ရေးဆိုရဲ NUG ဆိုတာပေါ်လာတယ်ဒီ CRPH NUG စတဲ့ဒီစစ်တပ်အနာသိပြီးနောက်ပိုင်းပေါ်လာတဲ့ဒီလူခွဲစည်းတွေနဲ့ပတ်သက်လို့ရောဒီ PPST အနေနဲ့ကဆက်ဆံရေးဘယ်လိုများရှိပါကလဲပြောရရင်တော့ PPST နဲ့ NUG ကြားဆက်ဆံရေးဘယ်လိုအခြေအနေရှိပါကလဲဘယ်လိုဆက်ဆံရေးမျိုးလို့ကျွန်တော်တို့နားလည်လို့ရပါမယ်ခင်ဗျာ
အပေါ်မှာတချက်ကျွန်တော်ပြောချင်တာကတော့အခု NCA နဲ့ပတ်သက်ပြီးတော့ဗောလေ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲသွားပြီဆိုတာမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဒီစစ်ကောင်စီကဒီ NCA နဲ့ပတ်သက်အာဏာသိမ်းလိုက်တဲ့အပေါ်မှာကျွန်တော်တို့ဒီ NCA လမ်းကြောင်းအတိုင်းသွားဖို့ရမှာခက်ခဲအများကြီးဖြစ်သွားပြီနောက်တစ်ခုကဒီနေ့ဒီပေါ်ထွန်းလာတဲ့နိုင်ငံရေးအခင်းအကျင်းအစ်စ်မှာဗောနော် stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အခုဒီ CRPH တို့ NUG တို့လို့ဒီ stakeholder အစ်စ်တွေကလည်းပေါ်ထွန်းလာတာဖြစ်ပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီလွန်ခဲ့တဲ့ April 28ရက်နေ့လို့မှာကျွန်တော်တို့ PPSC ကနေပြီးတော့ဒီထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒီမှာထုတ်ပြန်ကြေညာချက်တဲ့မှာပါပါလဲဆိုရင် PPSC က CRPH အပေါ်မှာကျွန်တော်တို့ဆက်ဆက်ညှိနှိုင်းပံ့ပိုးခြင်းတွေကိုအစုအဖွဲ့လိုက်တော့လကောင်တဖွဲ့ချင်းလိုက်တော့လကောင်ဆက်လက်ဆောင်ရွက်သွားပြီဆိုတော့ကျွန်တော်တရားဝင်ထုတ်ပြန်ခဲ့ပြီဖြစ်ပါတယ်။အဲ Tony Duwey ဒီရဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုစုဖွဲ့နိုင်ခြင်းဟာ Federal ပြည်ထောင်စုဂျိုးပန်းတိဆောက်ရေးရမှာတိုးတက်မှုအစင်တရားကိုတက်လှမ်းနိုင်ခြင်းဖြစ်တယ်လို့ရှုမြင်ကြအောင်နဲ့အဲ့ဒါကိုကျွန်တော်တို့ဒီအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်ခြင်းကိုကြိုးဆိုကြအောင်လည်းပဲကျွန်တော်တို့ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။ရောက်မလို့ကျွန်တော်တို့ဒီနေ့တိုင်းပြည်ရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့ဖြစ်စဉ်တွေပေါ်မှာကျွန်တော်တို့ဒါကိုကြိုးဆိုတယ်။အဲ့တော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့မိမိတို့ရဲ့ဒီတဖွဲ့ချင်းလိုက်တော့လကောင်အစုဖွဲ့လိုက်တော့လကောင်ချမှတ်ထားတဲ့မှုတွေနဲ့ပေါ့လေ။ဒါကျွန်တော်တို့ပံ့ပိုးကူညီဆောင်ရွက်မှုတွေကိုတော့ဆောင်ရွက်ကြပါတယ်။သို့တော့ဆောင်ရွက်နိုင်တဲ့တဖွဲ့ချင်းရဲ့အခြေအနေအနေထားတွေကတော့ဒီဂရီတော့မတူကြဘူ
း။ဟုတ်ပါတယ်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါခင်ဗျာ။အခုလိုမြန်မြန်ချက်တွေဖြည့်ဆို့ပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကလည်း VO နဲ့ကိုကျော်သိန်းကိုဒူပဲကျေးဇူးတင်ပါတယ်။ကျွန်တော်ပြည်သူလူထုကိုအခုလိုရှင်းလင်းတင်ပြခွင့်ရတာလို့ကျွန်တော်တို့ဒူပဲကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ
။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညဆွေးနွေးကံကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆွတ်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bambis@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မို့တစ်လှည့်ပြောပြပေးပါရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့မကြခင်မှာအွန်လိုင်းပေါ်ကနေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်တွေအင်အားတိုးချနေတာမို့ရုရှားကယူကရိန်းနိုင်ငံကိုဝင်တိုက်မှာစိုးရိမ်နေချိန်မှာပဲအမေရိကန်နဲ့ရုရှားကောင်းဆောင်ဆွေးနွေးကြမှာပါ။ယူကရိန်းနယ်စပ်မှာတင်းမာနေတဲ့အခြေအနေကြော့သွားအောင်လို့သမ္မတဘိုင်ဒန်ကတန်တမာရေးနီးလန်းနဲ့ပြောကြားမယ်လို့မျှော်လင့်ရပါတယ်။ဒီနေ့လာနေညာရုံကတော့ယူကရိန်းနယ်စပ်မှာရုရှားတပ်တွေတိုးချထားတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတဂျိုးဘိုင်ဒန်ကဥရောပမဟာမိတ်တွေနဲ့ဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။ရုရှားသမ္မတပူတင်နဲ့မဆွေးနွေးခင်မှာအခုလိုကြိုတင်ပြီးတော့ဒီဥရောပခေါင်းဆောင်တွေနဲ့ညှိနှိုင်းတာပါ။ NATO အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ UK ပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံမှာရှင်းနှစ်ဆန်းကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ပြည်ထောင်စုကတန်တမာရေးအရာသဘိတ်မှောက်တယ်လို့ကြေညာခဲ့တာကတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားအလေးထားဆွေးနွေးနေတဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေမယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးကိုအားကစားနဲ့မယောလိုက်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့ပါတယ်။တရုတ်နိုင်ငံရှင်ကျန်းဒေသမှာလူနည်းစုဝေကမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေဆက်ပြီးတော့ကျူးလွန်နေတဲ့အတွက်2022ဘေကျင်းဆောင်းဝါဒီအိုလံပစ်ပွဲတော်ကိုဘိုင်ဒန်အစိုးရသတိမှောက်တယ်လို့အိမ်ယူတော်ပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်းကလာမယ့်လအစောပိုင်းမှာမြန်မာနိုင်ငံကိုတရားဝင်တွားရောက်မှာဖြစ်ပြီးတော့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံကြားရိုယွင်းနေတဲ့ဆက်ဆံရေးပြည်လည်ဖို့လှုံ့ဆော်သွားမယ်လို့ဝန်ကြီးချုပ်ရဲ့ပြောခွင့်ရကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်းကဒီမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးဦးဝလာမောင်လွင်နဲ့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာဒီကနေ့တွေ့ဆုံပါတယ်။အဲ့လိုတွေ့ဆုံရမှာဘုဂျုံမူကြီးမင်းအောင်လိုင်စီကဖိတ်စာတစ်စောင်လက်ခံရရှိခဲ့ပြီးတဲ့နောက်မှာအခုလိုမြန်မာနိုင်ငံကိုသွားမယ့်အကြောင်းဝန်ကြီးချုပ်ဟွန်ဆန်းကသူ့ရဲ့ခရီးစဉ်ကိုကြေညာလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာမကြီးဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့အတွက်ကုလသမဂ္ဂအခွင့်အရေးညီလာခံကတနင်္လာနေ့တုန်းကဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတာဝန်ထမ်းနေတဲ့တာမကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုတာမကြီးအဖြစ်နဲ့ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်ရှင်။
နိုဝင်ဘာလ9ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ Charles Stanmore တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်
This program has come to you